Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင် VOA American အတန်းကနေ2023ခုနှစ်ဩဂုတ်လ22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်းလွှင့်ထုတ်လွှင့်ချက်တွေကိုရုပ်တံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်မှာ
ကွင်းကလေးနာမတာဒါရီတပူရှိအက်ဒါရီအလွန်လေးမှာတော့နာ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆုမွန်နဲ့တင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဟာဝိုင်တောမီလောင်တဲ့နေရာကိုသွားပါမယ်။စစ်ကောင်စီနိုင်ငံသားစစ်ကောင်စီကနိုင်ငံသားရဲ့ငွေကြေးဈေးကွက်ကိုထိန်းချုပ်လိုက်ပါတယ်။မြမအရေးကိုအားလုံးနဲ့ဆွေးနွေးဖို့အင်ဒိုနီးရှားကဂရီပြုလိုက်ပါတယ်။ဝင်ကြီးချုပ်ဟောင်းတက်ဆင်ထိုင်းနိုင်ငံကိုပြန်လာတော့မယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန်းရောက်သတင်းနေနဲ့တူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးတပ်နောက်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိနေတဲ့မြဝတီခရိုင်နဲ့ကော့ဂရိတ်မြို့နယ်ထဲမှာခရီးသည်တင်ကားတစ်စင်းမိုင်းဆွဲပြီးတော့တိုက်ခိုက်ခံရလို့အရတားပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းသတင်းကိုလည်းမကြခင်မှာနားဆင်ရပါမယ်။နောက်သခိုင်းတိုင်းထီးချိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ် PDF နဲ့ကချင်လူမျိုးရေးတပ် KIA ပူးပေါင်းတပ်တို့ကြားမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။အမေရိကန်ဒေါ်လာဈေးထိန်းချုပ်မရမှာကိုစိုးရိမ်မှုစစ်ကောင်စီကပြောနေပေမဲ့ဈေးကွက်ထဲမှာတော့ဒေါ်လာလဲပတ်မှုမရှိဘဲရက်ဆိုင်လူနီးပါးဖြစ်နေပါဗျ။ဒီလိုသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့တော်ရဲ့ခလူကာဒေတာတွေကိုပြစ်မှတ်ထားပြီးယူကရိန်းကအဝေးထိန်းဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့ပဲပြောပါဗျ။ရုရှားရဲ့လေကြောင်းရန်ကာကွယ်တပ်တွေကတော့ဒရုန်းတွေကိုပစ်ချခဲ့ပြီးတစုံတရာထိခိုက်မှုမရှိဘူးလို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ရုရှားလေစိတ်အများပြရဲ့လုပ်ငန်းလုံဆောင်မှုတွေကိုယာယီရပ်တန့်ခဲ့ရပြီးမြန်နောက်ပိုင်းမှာပြန်လည်လည်ပတ်နိုင်ခဲ့တယ်လို့ပြောပါတယ်။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးမှာဒရုန်းတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဖြစ်လာတဲ့အပျက်စီးအပိုင်းအစတွေကမြေပြင်ပေါ်ကိုကျရောက်ခဲ့တဲ့အတွက်မြေပြင်မှာလည်းပျက်စီးမှုတွေရှိနေပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့ဒိမတ်နဲ့နယ်သာလန်တို့ကယူကရိန်းကိုအမေရိကန်လို့ F-16 ဂျက်တိုက်လေယာဉ်တွေထောက်ပံ့ပေးမယ်လို့ကြေညာပြီးတရက်အကြာဒီနေ့မှာပဲဒိမတ်ကလွတ်တော်အမှတ်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ဒိမတ်ဝန်ကြီးချုပ်မက်ဖရက်ဒရစ်ဆင်ကလည်းယူကရိန်းကိုအတွက် F-16 တိုက်လေယာဉ်19စင်းပေးဖို့ကတိပြုခဲ့ပြီးပထမအတုပ်အဖြစ်6စင်းကို2024ခုနှစ်နှစ်ဆန်းပိုင်းမှာပေးပို့ပေးနိုင်မယ်လို့ခန့်မှန်းကြောင်းပြောကြားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယား၃နိုင်ငံထိပ်သီးအစည်းအဝေးမှာထုတ်ပြန်ခဲ့တဲ့ကြေညာချက်ဟာတရုတ်နိုင်ငံရဲ့ရန်လိုတဲ့အပြုအမူဖြစ်သုံးနှုန်းပြီးတော့ဝေဖန်ပြောဆိုလိုက်တာကိုတရုတ်အစိုးရကဒီကနေ့ပဲကန့်ကွက်လိုက်ပါတယ
်။美日韩三国领导人戴维营会晤，在台湾、涉海等问题上对中方进行抹黑攻击。
တရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရဝန်ဝီပင်းကပေကျင်းမြို့တော်မှာတနင်္လာနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာကတော့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေကမ့်ဒေးဗစ်စခန်းမှာတွေ့ဆုံတဲ့အချိန်မှာထိုင်ဝမ်အရေးနောက်ရေချောင်းဆိုင်ရာနဲ့တခြားကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေအမြစ်မရှိဘဲနဲ့တရုတ်နိုင်ငံအပေါ်တိုက်ခိုက်ပြောဆိုခဲ့ကြောင်းကိုပြောဆိုခဲ့တာပါ။ဒါကတော့တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဆွတ်ဖက်ရာရောက်တယ်လို့အိန္ဒိယနိုင်ငံနေနဲ့ဆက်ဆံရေးထိခိုက်အောင်တမင်သက်သက်လုပ်တာဖြစ်ပြီးတော့နိုင်ငံကဆက်ဆံရေးနဲ့အခြေခံမူတွေကိုကြီးလေးတဲ့ချိုးဖောက်မှုဖြစ်တာကြောင့်အပြင်းထန်ကန့်ကွက်ပါတယ်ဆိုတာကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝန်ဝေဘင်းကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်အနီးကမ့်ဒေးဗစ်သမ္မတအပန်းဖြေစခန်းမှာပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံ၃နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံမှုအပြီးမှာတော့ဒေတာတွေမှာတရုတ်နိုင်ငံရဲ့ဩဇာချဲ့ထွင်မှုတွေနောက်မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်တွေကိုညီညီညွတ်ညွတ်တုံ့ပြန်မှုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သုံးနိုင်ငံအကြားကာကွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအားကောင်းစေဖို့အပြင်ထိုင်ဝမ်ရေးလက်ကျမှာငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်ကြိုးပမ်းမှုကိုလည်းထိပ်သီးကောင်းဆောင်တွေကတိပြုခဲ့ကြပါတယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့ရက်ပိုင်း တော်မီအကြီးကျယ်လောင်ကျွမ်းမီပျက်စီးခဲ့တဲ့ဟာဝိုင်းပြည်နယ်မဝီကျွန်းကတာဝန်ရှိသူတွေနဲ့အသက်ရှင်ကျန်သူတွေကိုတွေ့ဆုံမှုဒီနေ့တွားရောက်ပါလိမ့်မယ်။ပျက်စီးဆုံးရှုံးမှုတွေကိုမျက်မြင်ကြည့်ရှုဖို့နဲ့ပြန်လည်တိစောက်ရေးကိစ္စတွေကိုဆွေးနွေးဖို့အတွက်သမ္မတဘိုင်ဒန်နဲ့ဇနီးဂျိလ်ဘိုင်ဒန်တို့ကတွားရောက်တာလို့အင်ဂျီရောကကြေညာချက်ထုတ်ပြန်ပါတယ်။ဒီလအစောပိုင်းလော Shapui Kese, Lung and Losang Yame Niae, Shisanga Yagano, Shapui Bibi Pite, Jang Maniga, CBS Yota Martine, Ocho Muga Biobare, Jen Ned Niarigu Shapui Budre, the Rimper Nechi, Janai Mi, Piao Sony, to the Town Joguro, Shalu, Madri di Babushin.
American Pirangzu, California, Town Mine, Nivara Pinere Maro, Taningune, Nyabine, Tanina Niga, Apu Bai Mona Hillary, Winyao Tai Capo Shire Dre, American knew that Molly Wada Tanaga, Los Angeles, New York, Tawaima, Yeji, Yeshamu, 3 days a day, Topian Tabare, Bowman Apin Ogulama, Munele Shire, California, Town Mine, the Chokanaya Tidari Maro, Moyeje, Lila Magani, Kola Marti, Yuadonaine, Lukaman Tabare, California, ma bigger at the Tangoya, Quanasa, Quanacunidongaro, now song a Bubai Monai, Dakakera, Tabare, Akudi, Monai, Hillary, Dread, Jordan, Pinsin, Tajabu, the Sanya, Dida, Anabai, Nibaga, 3 beja de Tobian Tadalu, California, Nibarane, Arizona, Pinerigo, Luade, Guni, Bebo, Sinin Shibare, Lutamara, Jubai, Danga, Piosu Tabare, Monai, John, Los Angeles, San Diego, Ne, Let's be get Lee and Keys in Nego, Chatin Tayadalu, Satin Yangule, Pay
View American than Yabem Yamavada season ago, Yabai Kuna Igani Senaiti. Lido Bita Tosanet, Kilohas Kutong Kontonyane, Kutong Shetonya. Lido Bita Nazette, Kilohas Nashi Shinarupin. Senator Nunimaro, Lila Bita Dia Kuze, Kilohas Tinga Kongani, the Tolan Pinwak.
Tanilanya, VOA, Titania, the Renego, Tinsa Beni Ravashin. Nema ye, the Sanduri, Along Pawin, Suni Murine, Pishimu, Sella Juban Domedo, ASEAN Leja Okata, Indonesia, Nangang, Biolai Bari, ASEAN to Sinko Muri Rema, Maja Kanasu, the Lu, Mima, Tupia, Kayare Kesagaro, Nema ye, Jade Babelo, Indonesia, Nangangai, Winji, Renu Masudiga, Dini, and now Sumatra Suni Wema Bioge Bari. ASEAN Leja Okata down with the Demagogin, Nema ye, to a Pishan, I mean, Nilan, with Chamanayo, Jubambo. Lu Queen Isaya, ASEAN Lodo, Mamia Pue, AB Asia Puea, Maja Dinging Awe, Taitung Evi now, Akulu, Indonesia Nangan Jai Winji, Machet, Trabola, Lepche Bare, Indonesia Nangan Jai Winji Garo, Nima Yi, Pishin Yama, the sign Duri, Alo, a two the pin, Sit Anna Shinri, Loya Dri Boma, Moody de Lule, Biobare, Nima Yi, Pishin, Mujuba Yama, the sign a Pue Sirine, a Jane Chausage or Titri Sasangevi, then the Mangi, a Chinka, the Nilan with Donga de Lule, Biosu Tabadi, Indonesia Nangan Jai Winji Tana, ပြန်ကြရင်တန်တမန်ရေးရညွှန်ကြားရေးမှုချုပ်ကလည်းအာဆီယံဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီအနေနဲ့လေးစားလိုက်နာမှုရှိစေရေးဒီဇိုင်းမက်မက်တွန်းအားပေးဆောင်ရွက်ခဲ့တယ်လို့စစ်ကောင်စီကိုအတိုက်ခံလုပ်နေတဲ့အဖွဲ့အစည်းတွေနဲ့လည်းဆက်သွယ်ဆောင်ရွက်လျက်ရှိတယ်လို့ပြောပါတယ်။ပြည်ပခါရီကင်းစင်တဲ့နိုင်ငံတစ်ခုဖြစ်ဖို့နဲ့ငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်ကိုဆွေ
ဲ့လက်ဝယ်ကင်ဆောင်ထားတဲ့သူတွေကိုအရေးယူမယ်လို့စစ်ကောင်စီရဲ့ဗဟိုဘဏ်ကမနေ့တုန်းကကြေညာလိုက်ပါတယ်။နိုင်ငံကံကြားငွေစီမံခန့်ခွဲမှုဥပဒေအရကိုယ့်ရဲ့လက်ထဲမှာ6လကျော်တဲ့အထိအသုံးမပြုဘဲထားတဲ့နိုင်ငံသားငွေတွေကိုလိုင်စင်ရငွေလဲလုပ်ငန်းတွေမှာဈေးကွက်ပေါက်ဈေးနဲ့ရောင်းချလဲလှယ်ဖို့ဘဏ်ထဲမှာထည့်သွင်းထားတာတွေလုပ်ဖို့ပြဋ္ဌာန်းထားတာကြောင့်အခုလိုကြေညာတာလို့ဆိုပါတယ်ပြပကိုအလုပ်လုပ်ဖို့သွားတဲ့သူဒါမှမဟုတ်ပြပမှာပညာတော်တင်သွားမဲ့သူတွေအတွက်အမေရိကန်ဒေါ်လာ300ကနေ900နဲ့ညီမျှတဲ့နိုင်ငံသားငွေတွေကိုဗဟိုဘဏ်ကရောင်းချပေးနေကြောင်းလည်းကြေညာချက်မှာပါရှိပါတယ်။ငွေလဲနှုန်းတွေမတည်မငြိမ်ဖြစ်ပြီးတော့ကုန်စည်နှုန်းတည်ငြိမ်အောင်ထိန်းသိမ်းမှုစစ်ကောင်စီကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားငွေပိုင်ဆိုင်မှုနဲ့လက်ဝယ်ကင်ဆောင်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ပြင်ဆင်လာတာဖြစ်ပါတယ်။နောက်ရွှေနဲ့အမေရိကန်ဒေါ်လာကင်ထားတဲ့သူတွေရောင်းချတဲ့သူတွေ ပေါကုံ ရငွေ ပြန်မသွင်းတဲ့သူတွေကို ဖမ်းဆီးတာ အရေးယူတဲ့ နည်းလမ်းတွေနဲ့ ဒီဈေးကွက်တစ်ခုလုံးကို ထိန်းချုပ်ဖို့ စစ်ကောင်စီဘက်က ကြိုးပမ်းနေပေမဲ့ ထိရောက်အောင်မြင်မှုရှိမယ်မရှိဘူး ဆိုတာကိုတော့ စီးပွားရေးအတိုင်းဝိုင်းက တန်လျာနဲ့ စောင့်ကြည့်နေကြပါတယ် ဈေးကွက်ထဲမှာ ဒေါ်လာငွေ လဲပတ်မှုမရှိသလောက် ဖြစ်လာနေပါတယ် ကျန်ငွေဈေးနှုန်းကလည်းဆက်ပြီးတော့ကျနေတော့မယ်လို့စီးပွားရေးလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်ဒီကနေ့မနက်ပိုင်းမှာတော့တရားမဝင်ငွေလဲလှယ်နှုန်းဈေးကွက်မှာအမေရိကန်ဒေါ်လာကိုငွေလွှဲနှုန်း ကျန်ငွေ 3,000 ကိုရာထီရောက်ခဲ့ပြီးတော့ညနေပိုင်းမှာတော့ပြန်ပြီးတော့ကျသွားတယ်လို့ရန်ကုန်စီးပွားရေးလုပ်ငန်းရှင်တချို့ကပြောပါတယ်။ငွေကြေးဈေးကွက်တစ်ခုလုံးအတက်အကျခံမှန်းရခတ်တဲ့အခြေအနေမှာရောက်နေပြီးတော့ဒေါ်လာဈေးအခုလိုဆက်ပြီးတော့တက်နေမယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေလဲပတ်ရတာအဆင်ပြေမှာမဟုတ်တဲ့အကြောင်းပို့ကုန်လုပ်ငန်းရှင်တအူက VOA ကိုပြောပါတယ်ရှင်။ဒီဘက်မှာတင်းရှောင်နေတဲ့ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နော်ဝတ်ဟာ မကြခင်နိုင်ငံတွင်းကိုပြန်လာတော့မယ်လို့သတိဖြစ်သူကဒီကနေ့ပဲပြောလိုက်ပါတယ်။တက်ဆင်ရဲ့သတိဖြစ်သူဦးဆောင်တဲ့ဖွဲ့ထိုင်းပါတီကစစ်တပ်ကိုထောက်ခံတဲ့နိုင်ငံရေးပါတီတချို့အပါအဝင်ပါတီပေါင်းဒရာစင်ကျော်နဲ့ညွန်ပေါင်းအစိုးရဖွဲ့မဲ့အစီအစဉ်အသစ်ကိုကြေညာလိုက်တဲ့တချိန်ထဲမှာပဲဝင်ကြီးချုပ်ဟောင်းပြန်လာမယ်အကြောင်းသတိဖြစ်သူကအတည်ပြုလိုက်တာပါ။ ဟောက်ကင်ဖြစ်သူပြန်လာတာကိုတက်နိုင်ရင်လူကိုယ်တိုင်ကြိုဆိုလို့ရတယ်လို့ရုပ်မြင်သံကြားကနေစောင့်ကြည့်လို့လည်းရပါတယ်လို့ဖွဲ့ထိုင်းပါတီရဲ့ဝင်ကြီးချုပ်ဖြစ်အဆိုပြုခံထားရသူတဦးလည်းဖြစ်တက်ဆင်ရဲ့ငွေစုံသတိနဲ့ဖြစ်တဲ့ပေထုံထရန်ရှင်နာဝတ်ကဒီကနေ့သူ့ရဲ့မွေးနေ့အခမ်းအနားမှာပြောလိုက်တာပါဆက်သွေးလုပ်ငန်းရှင်တတိကနေ 2009ခုနှစ်မှာဝင်ကြီးချုပ်ဖြစ်ခဲ့တဲ့တက်ဆင်ကိုတော့2006ခုနှစ်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပြီး 2008ခုနှစ်မှာအဂတိလိုက်စားမှုနဲ့ထောင်ဒဏ်စီရင်ချက်ကြောင့်ပြည်ပမှာတင်ဆောင်နေခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကိုပြန်လာမယ်ဆိုရင်လည်းပြစ်ဒဏ်စီရင်ချက်ရှိနေစေဖြစ်တာကြောင့်ဖမ်းဆီးခံရမယ့်အခြေအနေမှာရှိနေတာပါ။ဒါပေမဲ့စစ်တပ်လိုလားတဲ့နိုင်ငံရေးပါတီတွေနဲ့အပေးအယူညှိနှိုင်းပြီးဝင်ကြီးချုပ်ဟောင်းပြန်လာခွင့်ရတာဖြစ်တယ်လို့လည်းအကဲခတ်တချို့ကခန့်မှန်းနေတာပါ။ ထိုင်းနိုင်ငံရဲ့မေလရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့မူဖော်ဝဲပါတီအစိုးရဖွဲ့နိုင်ရေးနိုင်ငံရေးစစ်တပ်လိုလားတဲ့နိုင်ငံရေးအင်အားစုတွေရဲ့ဟန်တားမှုနဲ့ကြုံတွေ့ခဲ့ရပြီးနောက်ဒုတိယအမေအများဆုံးရတဲ့ဖွဲ့ထိုင်းပါတီကဥဆောင်ပြီးအစိုးရအသစ်ဖွဲ့နိုင်မှုကြိုးပမ်းနေတာလည်းဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်ဟာမဟာဗျူဟာမြောက်တဲ့ခရုစ်မစိုက်ဒုံစမ်းသက်ပစ်ခတ်တာကိုစောင့်ကြည့်ခဲ့ပါတယ်လို့နိုင်ငံပိုင်မီဒီယာ KCNA ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနှစ်နိုင်ငံကြားမှာနှစ်ဆင်ပြုတ်လုပ်နေကြဖြစ်တဲ့ပူးရဲဆေးရေးလေ့ကျင့်မှုလုပ်ဆောင်နေတဲ့အချိန်မှာပဲအခုလိုထုတ်ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီဆေးရေးလေ့ကျင့်မှုကို ကျူးကျော်လေ့ကျင့်မှုတစ်ခုဖြစ်နေလဲမြောက်ကိုရီးယားဘက်ကရှုမြင်ထားပါတယ်။မြောက်ကိုရီးယားကောင်းဆောင်ဟာလက်နက်တွေနဲ့တိုက်ပွဲအတွက်ပြင်ဆင်မှုတွေကိုကင်းလှည့်သင်္ဘောတစ်စင်းပေါ်ကနေစစ်ဆေးခဲ့ပါတယ်။ရေတပ်သင်္ဘောသားတွေရဲ့မဟာဗျူဟာမြောက်ခရုစ်ဒုံးကျည်တွေပြစ်လွတ်လေ့ကျင့်မှုကိုလည်းကြည့်ရှုခဲ့ပါတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။ရေတပ်သားတွ
Direct from Washington, the voice of America, VOA.
တနင်္လာညရဲ့ထိတ်တရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မဆုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းနေရာမှာမနေ့ကခရီးသည်တင်ကားငယ်တစ်စင်မိုင်းဆွဲပြီးတော့တိုက်ခိုက်ခံရတာကြောင့်အရသာပြည်သူ၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးတပ်နောက်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိနေတဲ့မြဝတီခရိုင်နဲ့ကော့ဂရိတ်မြို့နယ်တွင်မှာအခုလိုမျိုးခရီးသည်တင်ကားမိုင်းဆွဲတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒါပေမဲ့ဘသူလက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းနေရာမှာဩဂုတ်လ20ရက်နေ့ကခရီးသည်တင်ကားငယ်တစ်စီးမိုင်းဆွဲပစ်ခတ်ခံရတာကြောင့်အရက်သား၄ဦးထိခိုက်ဒဏ်ရာရပြီးမြဝတီပြည်သူစေယုံကြီးကိုပို့ပြီးတော့ကုသမှုခံယူနေရကြောင်းအလင်းစစ်ကယ်ဆယ်ရေးအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
ဟုတ်ပို့လိုက်တယ်ဆိုတော့ဒီမြဝတီပြည်သူစေယုံကြီးကိုပဲပို့လိုက်ပါတယ်မ
ဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာမှာဖြစ်တာလဲမကြီး
ပဲနေရာမှာဖြစ်တာလဲဆိုတော့ဒေါနာတစ္စာနေရာမှာဖြစ်တာပေါ့မဟုတ်ဘူးကွန်လေတို့တရားရီတစ်ခုရှိရလေကွင်းကလေးနာမှာတရားရီတစ်ခုရှိအဲ့တရားရီအလွန်လေးမှာဒေါနာတစ္စာရေးသေးကုန်ကြီးအဲ့နာကြီးမှာဖြစ်တာမှာဟုတ်တယ်ဒါတစ်လေးကြောက်ရောက်ကြလေး၃ရက် ရတားတွေတဲဟိုလိုလိုင်းကားဒီကားလေးစီးတဲ့လူတွေပေါ့မာရတားတွေ
ပြည်ရင်ပြည်နယ်အတွင်းမိုးများပြီးရေကြီးနေတာကြောင့်မြောက်ရီမြို့နဲ့ကွန်ကရစ်မြို့ကြားအာရှလမ်းသစ်မှာမြေကြီးတွေကွဲအပ်ပြီးလမ်းကျောနေရာတချို့ပြိုကျသွားခဲ့တာပါတောင်ပြိုရာတွေရှိခဲ့ပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာတော့ကားလမ်းမပေါ်မှာကြီးမားတဲ့အက်ကွဲချောင်းကြီးတွေပေါ်လာပြီးအဲ့ဒီနောက်မှာတော့လမ်းတစ်ခုလုံးသွာလာလို့မရအောင်ပြိုကျသွားခဲ့ပါတယ်ပြိုကျသွားတဲ့နေရာကိုခရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေကပြင်ဆင်နေတာဖြစ်ပါတယ်တောင်တွေကိုဖြိုပြီးလမ်းကိုပြင်ဆင်နေတဲ့အချိန်မှာအခုလိုမျိုးအရက်သားကားတွေပြစ်ခတ်တိုက်ခိုက်ခံရတာဖြစ်တယ်လို့လည်းပြောပြပါတယ်
လမ်းပြနေတဲ့နေရာလမ်းမျိုးတွေမြေပြိုတဲ့နေရာတွေရောလမ်းပြတဲ့နေရာတွေရောပြင်နေရအဲ့ဒါတပ်ကိုးတွေမြေကော်တဲ့ဟာတွေကိုသူတို့ကမိုင်းဆွဲတင်တာလေအဲ့ဒါတွေကိုမိုင်းဆွဲတင်တဲ့ဟာကိုဟိုအခုဒီအလုံးလုံးကြီးအလုံးနားတဲ့အချိန်လေးပေါ့၁၂နှစ်ထမင်းစားနားတဲ့အချိန်လေးကနေပြီး၁နှစ်ထီကိုလေဟိုမြဝတီကနေပြီးတော့ကားလေးတွေကိုဖြတ်တန်းဝင်ပေးထားတယ်မရဲ့အဲအဖြတ်တန်းဝင်ပေးထားတဲ့အချိန်လေးမှာအကားလေးတွေသွားတဲ့အချိန်မှာထီတယ်လို့ပြောတာပဲညီမဟုတ်တဲ့ညီမတို့လူနာအတွင်းတော့မှတော့မှတခါကိုကိုပတ်နဲ့ဒီပတ်နဲ့အဲ့လိုပြစ်ကြနေတယ်ဖြတ်သွားတဲ့ကားလေးတွေကပြန်လာပြီးတော့ပြန်လာတဲ့အချိန်ပြောတာနဲ့ကိုတွေသွားတဲ့အချိန်ကြုံလာတဲ့ရှိတယ်မှာ
အာရှလမ်းမှာခီးတဲ့တင်အရသာကားငယ်တစ်စီးပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တော့ဘသူဘဝရီရဲ့လက်ချက်ဆိုတာကတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရစ်မြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်ပြည်နယ်အတွင်းကလက်ခတ်တောင်စခန်းကုန်းကိုစစ်ကောင်စီတပ်တွေကပြန်လည်ရယူနိုင်ဖို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နဲ့ကြီးတွေနဲ့တိုက်ခိုက်မှုတွေလုပ်နေတယ်လို့နှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေတာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အာရှလမ်းမကြီးမှာကားတွေပြစ်ခတ်ခံရမှုတွေလည်းမကြာခဏရှိနေပါတယ်ရှင်
။တိုက်ပွဲတွေပြင်းထန်နေတဲ့မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်တွေမှာခီးတဲ့တင်ကားတစ်စင်းမိုင်းဆွဲပြီးတော့တိုက်ခိုက်ခံရတဲ့တရင်ကိုမအေးအေးမှာကတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းထီးချိုက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းထီးချိုက်မြို့နယ်ကွင်းကြီးကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF နောက် KIA ကချင်လူမျိုးရေးပူးပေါင်းတပ်တို့ကြားမှာတနင်္ဂနွေနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။စစ်ကောင်စီဘက်ကတရက်ထဲမှာတင်လေးချောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကနေ့မှာတော့ထိခိုက်ဒဏ်ရာရတဲ့သူတွေကိုရေလမ်းကနေတဆင့်ထီးချိုက်မြို့ဘက်ကိုပြန်ပြီးတော့တည်ယူနေကြောင်းလည်းပြောပါတယ်ထီးချိုက်မြို့ဘက်ကစီရဲအခြေအနေကိုကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ
်စကိုင်းတိုင်းထီးချိုက်မြို့နယ်ဇီကုန်းရွာဘက်ကနေကွင်းကြီးရွာဘက်ကိုခြိတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒေသခံ PDF နဲ့ KIA ပူးပေါင်းတပ်ဖွဲ့တွေကတနင်္ဂနွေနေ့မနက်ပိုင်းကကြားဖြတ်တိုက်ခိုက်ခဲ့ကြပါတယ်တိုက်ပွဲဟာတနေကုန်နီးပါးကြာမြင့်ခဲ့ပြီးစစ်ကောင်စီတပ်တွေပိတ်မိနေတာကြောင့်လေချောင်းအကူအညီယူပြီးမနစ်တနေတဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းထီးချိုင်ဒေသခံတဦးက VOA ကိုပြောပါတယ်
။အလဲတော်နဲ့ထီးချိုင်ကြာကိုကြီးတောင်ယူမှာဖြစ်။မင်းတကယ်ဖြစ်တာပဲဖြစ်တာတော့ညနေ3နာရီခွဲလောက်ဒီအဲ့ဒါလေရင်နဲ့လာကျဲသွားပြီ။လေကူပိတ်ပြီးတော့တင်တက်ကပိတ်ပြီးတော့လေရင်နဲ့မနေ့ပိုင်းကလေလုံးကျဲသွားတယ်ညနေပိုင်းကတစ်ခါကျဲတယ်။ဒီတစ်နေ့ကျင်ရတာကတရားရဲ့ဟာတွေတော်မော်ရွာအကျော်အတော်လေးဒီကြောင်းနဲ့ကြံ့တယ်ဝဲဒီကြီးကြံ့တယ်ဝဲဒီကတော့သူများတိကျကြတဲ့သမားမဖြစ်
လေကြောင်းကဘုံကျဲတိုက်ခိုက်တဲ့နေရာတွေဟာတော်တွင်မှာဖြစ်တာကြောင့်ကြေးရွာသားတွေနဲ့အရက်သားတွေထိခိုက်တာမရှိကြောင်းလည်းပြောပါတယ်ထီးချိုင် PDF နဲ့နှီးစပ်သူတူကတော့စစ်ကောင်စီတပ်ဘက်ကအထိခိုက်40လောက်ရှိကြောင်းနဲ့လက်နက်ခရံအများအပြားဆုံးရှုံးခဲ့ကြောင်းပြောပါတယ်
ဒီနေ့ရတဲ့ပေါ်ကကျွန်တော်တို့လေယုံကိုမနေ့ကညနေရောလေယုံဓာတ်ရီ6ဒီလောက်ကူပြီးတော့လမ်းကြောင်းပိတ်လို့ဖွင့်ပြီးရတာမြို့ကိုတော့ကားနဲ့ဆရာကလောက်ပြန်ရောက်လာပြီးမြို့ရဲ့ဒီမြို့ရဲ့ခိုင်းတော့တမိုင်တော့ကအထီးကြီးတွေကတော့သူတို့စစ်ကောင်စီဘက်က40လောက်ကူပြီးရတဲ့စစ်ကြောင်းမှုပေါ့ပဲဒီနေ့ဒီနေ့ခင်ရနေရောအချောဆွဲကြီးတွေတော့တော်တော်များများရလိုက်တယ်အဲ့လိုပြီးရတယ်
နှစ်ဖက်ထိခိုက်ကြဆုံးမှုစီးရင်ကို VOA ကတီးခြားအတိမပြုနိုင်ပါဘူးထိခိုက် PDF အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တနင်္ဂနွေမနေ့17နှစ်လောက်ကကွင်းကြီးရွာနဲ့ဇီကုန်းရွာအကြားမှာဂျက်တိုက်လေယာဉ်နှစ်စီးလာရောက်ဘုံကျဲခဲ့ကြောင်းနဲ့ညနေ3နာရီမိနစ်30နဲ့3နာရီ42မိနစ်လောက်မှာလဲဂျက်တိုက်လေယာဉ်တစ်စီးနဲ့နှစ်ကြိမ်စုစုပေါင်း3ကြိမ်ဘုံကျဲခဲ့ကြောင်းဖော်ပြပါတယ် ထီးချိုင်တိုက်ပွဲအခြေအနေအကြဆုံးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ထုတ်ပြန်တာမတွေ့ရသေးပါဘူးပြီးခဲ့တဲ့မတ်လဧပြီလမေလအတွင်းကလည်းစစ်ကောင်စီနဲ့ KIA PDF ဖူးပေါင်းတပ်ဖွဲ့တွေအကြထီးချိုင်မြို့နယ်အတွင်းမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီတိုက်ပွဲကြောင့်ထောင်ထဲချီတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်ထီးချိုင်မြို့နယ်ဟာအေယော်ဒီမြစ်အနောက်ဘက်ကမ်းမှာတည်ရှိပြီးမြစ်အနောက်ဘက်ခြမ်းကရွှေဘိုမြစ်ကြီးနားကားလမ်းနဲ့အရှိဘက်ခြမ်းကမန္တလေးဗမော်ကားလမ်းနှစ်ခုကိုဆက်သွယ်ထားတဲ့လမ်းကြောင်းပေါ်မှာတည်ရှိတာကြောင့်ဆက်သွယ်ရေးအရာအရေးပါတဲ့မြို့လဲဖြစ်ပါတယ်
။ဒါကတော့စကိုင်းတိုင်းထီးချိုင်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကိုခင်မောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာငွေဈေးလဲနှုန်းထားတွေကမောက်ကမဖြစ်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။အမေရိကန်ဒေါ်လာဈေးတွေကိုထိန်းချုပ်မရမှာမဆိုရင်မို့စစ်ကောင်စီကပြောဆိုနေပေမဲ့ဈေးကွက်ထဲမှာတော့အမေရိကန်ဒေါ်လာကလဲပတ်မှုမရှိတော့ဘဲရပ်ဆိုင်းလူနီးပါးဖြစ်နေပါတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရွှေနဲ့ဒေါ်လာကင်ထားတဲ့သူတွေရောင်းချတဲ့သူတွေပို့ကုန်ရငွေမသွင်းတဲ့သူတွေဖန်စီအေးအေးယူတဲ့နီလန်းနဲ့ဒီဈေးကွက်ကိုထိန်းကြောင်းမှုစစ်ကောင်စီကကြိုးပမ်းနေပါတယ်ဒါပေမဲ့ငွေကြေးဈေးကွက်တစ်ခုလုံးကခံမှန်းရခတ်တဲ့အခြေအနေကိုဆက်ရောက်နေပါတယ်လို့လုပ်ငန်းရှင်တွေကပြောဆိုကြပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးပါမယ်ရှင
်ရောင်းလောဝယ်လောဝပေါ်မူတည်ပြီးပြောင်းလဲနေတဲ့ငွေကြေးဈေးကွက်တစ်ခုလုံးကိုဖိအားပေးအေးအေးယူတဲ့နီးနဲ့ထိန်းကြောင်းမှုစစ်ကောင်စီကပြင်ဆင်လာတဲ့အတွက်ဇက်တိုက်တက်နေတဲ့ရွှေနဲ့အမေရိကန်ဒေါ်လာဈေးဟာဒီနေ့ဩဂုတ်လ21ရက်နေ့မှာအတက်ကျခံမှန်းရခတ်တဲ့အခြေအနေဖြစ်လာပါတယ်ကျပ်3,900ကျော်လာတဲ့ဒေါ်လာဈေးနဲ့ပြင်ပရွှေတစ်ကျပ်သားပေါက်ဈေးကျပ်38သိန်းဖြစ်နေတာကိုထိန်းချုပ်ဖို့စစ်ကောင်စီဗဟိုဘဏ်ကကြိုးပမ်းနေတာပါဒီလိုဒေါ်လာဈေးတွေထိမ်းမြောင်းတက်နေတာကပြည်တွင်းမှာအမေရိကန်ဒေါ်လာရှားပါလာတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်ဒါကြောင့်စစ်ကောင်စီကအရင်ကတည်းကပို့ကုန်ရဝင်ငွေပြန်သွင်းဖို့ရှောင်ရှားနေတဲ့လုပ်ငန်းရှင်တွေကိုတရားစွဲဆိုတာတွေလုပ်လာတယ်လို့ဒေါ်လာဝယ်ယူစုဆောင်သူတွေကိုလည်းထိန်းချုပ်ဖို့လုပ်လာပါတယ်နိုင်ငံသားသုံးငွေကိစ္စ၊ရွှေဈေးကိစ္စ၊ပို့ကုန်ရငွေကိစ္စအားလုံးကိုကုန်စည်စင်းစင်းမှုဗဟိုကော်မတီရဲ့ညွှန်ကြားချက်အရစစ်ကောင်စီရဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကကင်တွယ်သွားမယ်လို့ဩဂုတ်လ19ရက်စနေနေ့ကထုတ်ပြန်ခဲ့ပါတယ်။2016ခုနှစ်နောက်ပိုင်းမှာကုမ္ပဏီပေါင်း990ကျော်ကပို့ကုန်ရဝင်ငွေပြန်သွင်းဖို့ကြံနေသေးတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့တာပါ။ကုမ္ပဏီတစ်ခုကိုတရားစွဲထားပြီးအဲ့ဒီတကတစ်ခုကတော့အမေရိကန်ဒေါ်လာ19သန်းကျော်ပို့ကုန်ရဝင်ငွေပေးဖို့ရှိနေတဲ့ကြောင်းစစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကုမ္ပဏီနဲ့ဆက်ဆက်တဲ့ကုမ္ပဏီတွေကိုလည်းစစ်ဆေးခံရဖို့ရှိနေပါတယ်။တရုတ်ဘာသာနဲ့မြန်မာသတင်းတွေကိုရေးသားဖော်ပြနေတဲ့ Finnish သတင်းမှာတော့စစ်ကောင်စီကတရုတ်နယ်စပ်ကကုမ္ပဏီတွေအပါအဝင်ကုမ္ပဏီ80ကိုတရားစွဲဆိုထားတယ်လို့ပြောပါတယ်။အဲ့ဒီထဲကကုမ္ပဏီနှစ်ခုကိုထောင်ဒဏ်ချမှတ်ပြီးသွားပြီလို့ရေးသားထားပါတယ်။နောက်ထပ်စစ်ကောင်စီကစစ်ဆေးမင်းမြတ်နေတဲ့ကုမ္ပဏီပေါင်း80လောက်ရှိနေပါတယ်။ပို့ကုန်ကရလာတဲ့တရုတ်ယွမ်ငွေကိုမြန်မာကျပ်ငွေနဲ့အလဲအလှယ်လုပ်ပြီးနိုင်ငံခြားငွေပြန်သွင်းမှုကုမ္ပဏီတွေကတောက်လျှောက်ရှောင်ချခဲ့ကြတာပါစစ်ကောင်စီလက်ထက်မှာတော့နိုင်ငံခြားငွေကြေးရှားပါလာတဲ့အတွက်ဒီယူပေါက်တွေကိုလိုက်ပိတ်ဖို့အပြင်းထန်ကြိုးပမ်းလာနေတယ်လို့ပဲနဲ့နှံပို့ကုန်လုပ်ငန်းရှင်တူကပြောပါတယ်အ
များကြီးဖြစ်ကြတော့မကဘူးမဲတော့မှလိမ့်လို့လေလုပ်ငန်းကြီးပေါ့အောင်စီရှိတယ်ဒါတို့တကယ်ဝိုင်းနေတယ်ဆွတ်ထုတ်ရမှာပေါ့သူကလောက်ပါပဲမဲတော့ကဘော်ဒါတွေကသူတို့အင်ဂျင်နီယာတွေမဝင်ဘူးလေမဝင်တဲ့ကြော်ကြော်ပြီးတော့သူတို့ကွာတို့ကလူလေလက်ကဟိုဘက်မှာဝယ်ဝယ်နဲ့ဒီဥပ္ပီမှာသွားပြီးတော့လိုက်တာပေါ့ဟိုပမာငွေအလဲလေလောက်ခဲ့တယ်။ရောင်းဝယ်တစ်ခုဖြစ်တယ်ဆိုအကုန်ကတော့ကိုယ်တိုင်သွားတက်ပြီးတော့ဗျာ
ဒေါ်လာဈေးဆက်တိုက်တက်နေမလားကျသွားမလားဒါမှမဟုတ်ဒေါ်လာဈေးကိုအခြေခံတွက်ချက်ထားတဲ့ဈေးကွက်တစ်ခုလုံးကမောက်ကမဖြစ်နိုင်လားဆိုတာတွေကိုတော့အခုချိန်မှာခံမှန်ရခန့်နေကြောင်းလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်အမေရိကန်ဒေါ်လာကိုအစားထိုးဖို့တရုတ်ယွမ်ငွေထိုင်းဘတ်ငွေနဲ့နယ်စပ်တွေမှာအလုပ်လုပ်ကြဖို့စစ်ကောင်စီကမကြခင်ကထုတ်ပြန်ထားပါတယ်ဒီငွေကြေးတွေကလည်းမြန်မာငွေနဲ့လဲလှယ်တာမှာတန်ဖိုးဆက်တက်နေပါတယ်တရုတ်ယွမ်ငွေတရံကိုမြန်မာငွေ940လောက်ရှိပြီးထိုင်းငွေတစ်ပတ်ကိုတော့109ကျပ်လောက်ရှိပါတယ်တနင်္လာရီတိုင်းမြင်းနယ်တဝယ်ကရေလုံငန်းရှင်တွေထိုင်းကိုရေထွက်ကုန်တွေတိုက်ရိုက်ရောင်းချနေတာကိုလည်းစစ်ကောင်စီကအရေးယူဖို့ပြင်ဆင်နေပါတယ်။ပို့ကုန်တင်ပို့ပြီး45ရက်အတွင်းနိုင်ငံခြားငွေပြန်မဝင်လာဘူးဆိုရင်ကုမ္ပဏီကိုနံပါတ်ပြတ်စီးရင်သွင်းတာလိုင်စင်ပိတ်သိမ်းတာတွေလုပ်သွားမယ်လို့လည်းဗဟိုဘဏ်ဦးဆောင်ကျင်းပတဲ့စနေနေ့ကနိုင်ငံခြားငွေကြေးဆိုင်ရာအစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ။ရေလုံငန်းကုမ္ပဏီတစ်ခုရဲ့ပိုင်ရှင်တဦးက VOA ကိုအခုလိုပြောပါတယ်။ဒေါ်လာ
တော့ပုံမှန်တော့သွားမှာမဟုတ်ဘူးဗျ။နည်းနည်းလေးဟိုပါလေးအဖအကြီးများဖြစ်လာရင်လည်းဟိုကြောက်တော့နိုင်ငံတကယ်မြင်ဆုံးနိုင်ငံပြန်ချင်းလာမှာပဲနောက်တစ်ခုကနိုင်ငံရေးပုံမူတည်တယ်ဗျာနိုင်ငံရေးမတည်ငြိမ်ဘူးဆိုရင်လူရောချိုးရည်ချင်းနဲ့ဟိုပဲဒီပဲနဲ့သူတို့ပဲသွားနေကြတယ်ဒီအိုက်ဆိုင်ချတာတဲ့လူရစားရည်ချက်ကသူတို့ကသူတို့ပြင်ထားပြီးပါပြီဗျာကြောက်လူတွေကတော့ဒုက္ခရမှာကျွန်တော်တင်တယ်ဗျာဒီလုပ်ငန်းကြီးကတော့ကျွန်တော်တို့လုပ်ငန်းတွေကလည်းဒီနိုင်ငံရေးချိန်နေတဲ့ဆိုရှေ့ကျတော့ကလည်းချိန်နေဗျာ
ဒီနေ့တနင်္လာနေ့ညနေပိုင်းမှာရွှေနဲ့ဒေါ်လာဈေးပြန်ကျလာပြီလို့လူမှုကွန်ရက်မှာရေးသားနေကြပြီမဲ့အမှန်တကယ်အယောင်းဝယ်လုံမလုံကတော့တေချာမပြောနိုင်သေးကြောင်းတချို့ကမှတ်ချက်ပေးကြပါတယ်။ဘိုးဘန်ကတော့သူတို့မှာတွင်းကုန်သမားတွေအတွက်အမေရိကန်ဒေါ်လာအလုံးလောက်ရှိကြောင်းဒေါ်လာဈေးကိုမစိုးရင်ကြဖို့နဲ့အချိန်တန်ရင်ပြန်ပြီးကျသွားမယ်လို့စနေနေ့ကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဘိုးဘန်နိုင်ငံသားငွေဝယ်ယူစုဆောင်းတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်ဒေါ်လာ1000ဒါမှမဟုတ်အဲ့ဒီပမာဏနဲ့ညီတဲ့တခြားနိုင်ငံသားငွေကို6လအထိပဲလက်ဝယ်ထားဖို့ညွှန်ကြားထားပါတယ်။ပြည်ပကိုပညာရေးကျန်းမာရေးအပါအဝင်ခိုင်လုံတဲ့အကြောင်းတစ်ခုခုနဲ့ထောက်ခွာရသူတွေအတွက်ကိုတော့ရန်ကုန်အပီပီဆိုင်ရာလေစိတ်ဒါမှမဟုတ်လိုင်စင်ရဘန်တွေရဲ့ငွေလဲကောင်တာတွေမှာလဲလှယ်ပေးသွားမယ်လို့လည်းအတိပေးထားပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံအတွင်းကနိုင်ငံခြားငွေလဲလှယ်နှုန်းဈေးကွက်အကြောင်းကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဆက်ပြီးတော့ဒီကနေ့မှာပဲအမေရိကန်သမ္မတနဲ့သမ္မတကတော်တို့ဟာဝိုင်မဝီကျွန်းတောမီလောင်တဲ့နေရာကိုတွားရောက်ကြမဲ့ခီးစဉ်ကိုတင်ပြပေးချင်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျေးလ်ဘိုင်ဒန်တို့ဟာဒီကနေ့တနင်္လာနေ့မှာတော့မဝီကျွန်းကတောမီကြောင့်ပျက်စီးဆုံးရှုံးတာတွေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။တောမီဒန်ကြောင့်လူပေါင်းရာနဲ့ကြာကြောတည်ဆုံးခဲ့ရပါတယ်ကိုပိုင်ပစ္စည်းဘာမှမကြံတော့တဲ့ဒေသခံတွေဟာစိတ်တုံလုံး6ချားပွဲအခြေအနေကိုကြော်လွှားဖို့စူးစမ်းနေကြပါတယ် RS Arabasati ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ပြောပြပေးပါမယ်ရှင
် Oh my gosh look at the harbor
ဟာဝိုင်ကဒုတိယအကြီးဆုံးမော်ဝီကျွန်းမှာလောင်ကျွမ်းတဲ့တော်မီကြောင်လဟိုင်နာမြို့ကိုခုအခါပြပုံးဖြစ်တာအပေါ်စီးကနေမြင်တွေ့ရတာပါ
Hundreds of homesleveled down
တင်ရနဲ့ချီမီးလောင်ပြကျသွားပါတယ်ဟာဝိုင်ရဲ့မြို့တော်ဖြစ်ခဲ့မှုတဲ့လဟိုင်းနာကမြို့ရင်းသမိုင်းဝင်နေရာတွေလည်းပျက်စီးသွားပါတယ်စိတ်ကမ်းမှာရက်ထားတဲ့ရေတွေကမော်တော်ဘုတ်တွေတောင်မီးလောင်ကုန်ပါတယ
်မုန်တိုင်းကြောင့်လေတိုက်နှုန်းပြင်းထန်နေတဲ့အချိန်မှာမီးလောင်ကျွမ်းလာကြောင်း၆တွေ့တဲ့ဒေသတစ်လျှောက်မီးကူးဆက်တာမြန်မာရဲလူနေအိမ်တွေလုပ်ငန်းဌာနရုံးတွေအားလုံးမီးလောင်ကျွမ်းကုန်တာပါလူရေရာနဲ့ချီတည်ဆုံးခဲ့တဲ့မိကြောင့်မော်ဝီကျွန်းအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲဟာမန်အန်ဒယာလဲကျမ်းမာရေးအကြောင်းပြပြီးယာရုကနှုတ်ထွက်သွားပါတယ်မိလောင်ချိန်မှာအချက်ပြသတိပေးသံမဖွင့်ခဲ့တာကြောင့်သူ့အပေါ်ပြစ်တင်ဝေဖန်ခဲ့ကြပေမဲ့ဒီအချက်ပေးသံဟာဆူနာမီလှိုင်းလုံးတွေအတွက်ဖြစ်တာကြောင့်လူရေနားလည်မှုလွဲမှာစိုးရိမ်ပြီးတော့မဖွင့်ခဲ့တာလို့သူကအခုခံပြောဆိုပါတယ်လှိုင်းလုံးတွေလာတဲ့အချက်ပေးသံကြားရင်လူရေဟာကုန်းမြင့်တွေစီတွားရမှာဖြစ်တာကြောင့်မိဝိုင်းခံရမဲ့အခြေအနေမျိုးမရောက်ဖို့သူ့အနေနဲ့စဉ်းစားလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်တော်မီကြောင့်လူပေါင်း130ကျော်တည်ဆုံးခဲ့တယ်လို့လာမယ့်ရက်တွေအတွင်းဒီအရေးအတွက်တိုးလာလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ပျောက်ဆုံးနေတဲ့သူအများပြားရဲ့အခြေအနေကလည်းမရေမရာရှိနေသေးပါခုအခါပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေလည်းကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအဖြစ်ပါဝင်ကြပါတယ်ဖီမာလို့ခေါ်တဲ့ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုအေဂျင်စီကရှာဖွေအကူအညီပေးရေးအစီအစဉ်တွေမှာထိထိရောက်ရောက်ပါဝင်နေတယ်လို့ဆိုပါတယ
် Right now the search efforts are 78%
ဒိုင်းနာကနေမြေ88ရာခိုင်နှုန်းမှာရှာဖွေပြီးပါပြီနီးလောင်ကျွမ်းသွားတဲ့အပျက်စီးတွေအောက်မှာလည်းရှာဖွေရေးအဖွဲ့တွေကဆက်ပြီးရှာဖွေနေပါတယ်အခုကမိသားစုတွေအတွက်ရှစ်တန်းကျော်သုံးဆွဲထားပြီးအကူအညီတွေဖီမာမှာစီးရင်ပေးထားဖို့ပြောထားပါတယ်လူပေါင်း1200ကိုအခုကဟိုတယ်မိုတယ်နဲ့တခြားနေရာတွေမှာနေရာချထားပေးပြီးယာယီခိုးလုံရနေရာမှာ40လောက်ပဲရှိပါတော့တယ်
။သမ္မတဂျိုးဘိုင်ဒန်ရဲ့ဇနီးတို့လည်းတနင်္လာနေ့မှာလဟိုင်းနာကိုရောက်ရှိပြီးတော့ဒေသခံတွေနဲ့တွေ့ဆုံဖို့ရှိပါတယ်။သမ္မတကိုယ်တိုင်လာတာကြောင့်ခက်ခဲတွေလည်းပိုးပြီးတော့ပြေလည်လာဖို့ဒေသခံတွေကမျှော်လင့်နေတာပါ။
I'm very hopeful that him coming in will help
သူကိုယ်တိုင်လာမယ်ဆိုရင်အကူအညီတွေချက်ချင်းရလိမ့်မယ်လို့ထင်ပါတယ်ဟိုတယ်မှာနေတဲ့သူတွေစီကကြားတာကဖီမာဒါမမဟုတ် Red Cross အဖွဲ့ကအသိအမှတ်ပြုမထားတဲ့ပစ္စည်းတွေဆိုရင်သူတို့ကလက်မခံတာကြောင့်ကိုရရမယ်ပစ္စည်းတွေမရဘူးဖြစ်နေပါတယ
်ဒုက္ခရောက်နေသူတွေအတွက်နိုင်ငံတကာကလည်းဝိုင်းဝန်းလှူဒန်းနေကြတဲ့တစ်ချိန်တည်းမှာပဲနှစ်ပေါင်း100ကျော်အတွင်းအဆိုးရွားဆုံးလောက်ကျွမ်းခဲ့တဲ့မိကြောင်ပြပုံဖြစ်နေတဲ့လဟိုင်းနာကိုသမ္မတဘိုင်ဒန်လာရောက်မှာပါခင်ဗျာ
ဒါကတော့အမေရိကန်သမ္မတရဲ့မော်ဝီကျွန်းခီးစဉ်ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လိုက်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုဆက်ပြီးတော့ VOE ရဲ့10မိနစ်တာအင်္ဂလိပ်စာအစီအစဉ်ကိုရှုစားနားဆင်ရအောင်ပါရှင
်မင်္ဂလာပါ10မိနစ်တာအင်္ဂလိပ်စာအစီအစဉ်ကကြိုဆိုပါတယ်ရှင
် Welcome to English in a minute
Couch Sura Sofa ကိုပြစ်လို့ထိုင်နေခုံကိုပြောတာပါpotato ဆိုတာကတော့အာလူးပါဒါဆိုရင် couch potato ဆိုတာဘာကိုပြောတာပါလဲ
How is your new roommate?
He's such a couch potato. He comes home from work and watches weird shows all night.
Well, it could be worse.
Could it? He watches Norwegian zombie films on very loud speakers.
sounds like this man needs some headphones and maybe a new interest. A couch potato.
The chain on TV show ma thai chain kon ni le tu couch potato lo kho ba de. Couch potato lo kho khan ya yin no tait do ma kaw ma u no. Da pye ne tu pyo da phit lo di thong go tri tha thong ma no.10 မိနစ်တိုင်းအင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျမများသတင်းအောင်ပါ
အင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဩဂုတ်လ21ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှတ်မှာတော့ဒီနှစ်မုတ်တုံရေဘေးထိခိုက်မှုများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာမုတ်တုံမိုးပြင်းထန်တာကြောင့်ရေကြီးပြီးတော့မြေပြိုတာ၊လမ်းတွေပျက်စီးတာနဲ့ကုန်းသွယ်ရေးမှာအရေးပါတဲ့ကားလမ်းမကြီးတချို့ထိခိုက်ပျက်စီးပြီးတော့ကုန်းစီစီးဆင်းမှုနဲ့လမ်းမှန်းဆက်သွယ်ရေးမှာအခက်အခဲစဉ်ခုံမှုအတော်လေးဖြစ်နေပါတယ်။လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့ရေဘေးနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေပြီးတော့စူးစီးတင်ပြပေးထားတဲ့သတင်းနောက်မှတ်စုကိုမခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ရှင်။
မုတ်တုံမိုးကြီးပြီးမြစ်ချောင်းတွေရေလျှံလာကြောင်းမြန်မာနိုင်ငံရှေ့တောင်ပိုင်းပြည်နယ်နဲ့တိုင်းတွေအပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တို့မှာလည်းရေဘေးသစ်နေကြတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UN OCHA ကထုတ်ပြန်ထားပါတယ်။ဩဂတ်စ်လတဲ့အဆက်မပြတ်ရွာခဲ့တဲ့မိုးကြောင့်နိုင်ငံတော်ဝန်ဒေသအတော်များများမှာရေကြီးမြေပြိုတာတွေကြုံနေရတာမှထိခိုက်သေးဆုံးတာတွေလည်းရှိပါတယ်။ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ကမန်ကန်ကျေးရွာမှာအခုလ9ရက်နေ့ကရေကြီးမြေပြိုတာကနေတနစ်ခွဲအရွယ်ကလေးငယ်တဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူ2ဦးရှိခဲ့တယ်လို့ရွာခံတဦးကပြောပါရယ
်မိုးကစပိုက်ရွာနေတယ်ဆိုတော့နော်ဟိုအများကြီးပဲကျွန်တော်တို့ရွာပြိုတဲ့နေရာတွေကကျွန်တော်တို့ဘုံကြီးကျောင်းမှလည်းပြိုတယ်ပြီးတော့ဟာရွာဝင်လမ်းပြီးတော့ဟာကျွန်တော်တို့ဒမန်ယုံမောတခြားအိမ်ရောဆိုတော့ကျွန်တော်တို့ရွာထိခိုက်တဲ့လူက2ယောက်ပဲတယောက်ကသေတယ်2ယောက်ကဒဏ်ရာရတယ
်နေတဲ့ရေဝင်လို့ယာယီပြောင်းရွှေ့နေထိုင်ရတာရှိတယ်လို့တချို့ဒေသတွေမှာကျေးရွာချင်းဆက်ထားတဲ့လမ်းပိုင်းပျက်စီးသွားလို့တွာလာရေးခက်ခဲတာလည်းရှိပါတယ်။တချို့ပျက်စီးမှုတွေကတော့ကုန်သွယ်ရေးအကျက်တဲစိုက်တဲ့အထိဖြစ်လာပါတယ်။ကရင်ပြည်နယ်အတွင်းရေကြီးမြေပြိုတာတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့မြောက်ပြည်ကော့ကရိတ်လမ်းပိုင်းအခုဩဂတ်လအစပိုင်းကပျက်စီးခဲ့ပါတယ်။လမ်းပိုင်းပျက်စီးပြီးပိတ်ထားရတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတခြားနယ်စပ်ဂိတ်တွေအပါအဝင်ပင်လယ်ရေကြောင်းကနေပြောင်းလဲတင်သွင်းခွင့်ပေးသွားမယ်လို့ကုန်သွယ်ရေးဦးစီးဌာနမြောက်ပြည်ကထုတ်ပြန်ပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာလမ်းတချို့ကိုမြန်မာဘက်ကလက်ရှိအချိန်ထိပိတ်ထားဆဲဖြစ်ပါတယ်။မိုးအခြေအနေကြောင့်လမ်းပြိုတာတွေရှိနေပြီးထိခိနယ်စပ်စခန်းကိုပြန်ဖွင့်ပေးမယ်ဆိုရင်တော့အဆင်ပြေနိုင်တယ်လို့မွန်ပြည်သားပို့ကုန်သွင်းကုန်လုပ်ငန်းရဲ့အမှုဆောင်ဒါရိုက်တာကပြောပါတယ်
။တောင်ကမိုးရမ်းရွာတဲ့ခါကျတော့တောင်ကပြူနေတဲ့ခါကျတော့ပြည်သားရှင်ဖို့ရဲ့အဆင်မပြေ။တခြားလမ်းလိုထိခိလမ်းနေဝင်လို့ရတယ်။အဲ MOHO ကထိခိလမ်းနဲ့ပို့လို့ရတယ်ပေါ့နော်။အဲတခုတော့ရှိတာဖျားသုံးမိလမ်းကအင်ဘုတ်အဆိုးပိတ်ထားတဲ့နေရာဖြစ်နေတယ်။ဒီအဆိုးကတော့အင်ဘုတ်အဆိုးကိုဖျားသုံးမိလမ်းဖွင့်နေမယ်ဆိုလို့ရှိရင်ဥပမာသူမြောက်ပြည်လမ်းတစ်လပဲပတ်သိနှစ်လဆိုသေးသေးကျွန်တော်တို့ကအချီးကြီးလမ်းနဲ့ဝင်လို့ရရပေါ့နော်။ဒါဆိုဒီမြောက်ပြည်လမ်းမှာတော့ခုနပြောလိုပေါ့ဟောတိုက်ပွဲအခြေအနေလေးတွေရှိနေတယ်။အဲဒါလေးကြောင့်မို့ချီးကြီးလမ်းကိုသူတို့ဖွင့်နေမယ်ဆိုလို့ရှိရင်တော့အရှင်းပိုပြီတာပေါ့ဗျာ။ကျွန်တော်ကတော့ဒါကုမ္ပဏီတစ်ခုအနေနဲ့ကျွန်တော်ကတော့ပြတ်ကြတာပါ
တဘာဝဘီအန်ရဲ့ဂျုံနေရချိန်မှာတခြားနီလန်းရွေးချယ်နိုင်ဖို့ကလည်းပြည်တွင်းစစ်ပရိပခါတွေကြောင့်ခက်ခဲနေတာပါဒေသခံပြည်သူတွေအထက်ကတော့လက်ရှိမှာတဘာဝဘီနဲ့စစ်ဘီနှစ်မျိုးလုံးကနေတင်းရှောင်နေကြတာဖြစ်တယ်လို့ပြောဆိုကြပါတယ်ပျက်စီးသွားတဲ့လမ်းမပိုင်းကိုပြင်ဆင်နေတဲ့ကာလမှာမြောက်ပြည်ကော့ကရိတ်လမ်းဟောင်းကိုတုံးနေကြရပြီးတော့သွာလာရေးခက်ခဲနေတယ်လို့လမ်းသွားလမ်းလာတွေကပြောပါတယ်လက်ရှိပြောင်းလဲတုံးနေရတဲ့လမ်းဟောင်းနေရာမှာလည်းလမ်းပိုင်းထိခိုက်ပျက်စီးမှုတွေကရှိနေတာပါအနာပိုင်တွေကတော့ပြိုကျပျက်စီးသွားတဲ့အာရှလမ်းကိုတလအတွင်းမှာပြီးစီအောင်လှုပ်ဆောင်နေတယ်လို့ပြောပါရယ်မိုးများပြီးမြေရေရှံလို့ဘကုန်းမြုံမှာလည်းဩဂတ်စ်လ9ရက်နေ့ကစပြီးတော့မြို့ကန်လူဦးရေ1000ဝန်းကျင်ဟာရေဘေးတင်နေကြပါရယ်ဘကုန်းမြေရေမြင့်တက်လာတာကြောင့်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ခဲ့ရတာပါရေဘေးတင်နေတဲ့ဘကုန်းမြုံကန်တဦးကလည်းနေအောက်ထက်မှာရေမြုံနေလို့ချက်ပြုတ်စားတောက်ဖို့အတွက်တောင်မှခက်ခက်ခဲခဲဖြစ်နေတယ်လို့အခြေအနေကိုပြောပြပါရယ်
ရုပ်တွေကကျွန်တော်တို့လည်းရေမြုပ်တဲ့ဘိုင်းပါပဲဝယ်စားတာပေါ့လေချက်လို့ရအောင်အိမ်ကနှစ်ထပ်အောက်ထပ်မြုပ်သွားတော့
ချက်လို့ဟောမဖြစ်တော့ဝယ်စားတာပေါ့အဓိကတော့သူကဟိုလုံးလုံးနေမှာနေလို့မရတဲ့လူတွေကြတော့စခန်းမှာဦးစားပေးပြီးတော့သူတို့စီစဉ်ပေးတာပေါ့စားတော့ကတော့ကျွန်တော်တို့လိုအိမ်နေရတဲ့လူကတော့ကိုယ့်ဘာကိုထောက်ဝယ်ပေါ့
နေရွေတဲ့ကိုရေဝင်တဲ့အခြေအနေကြောင့်နေတိုင်းစားတော့ဖို့ခက်ခဲုံတာမကပျက်စီးဆုံးရှုံးတာတွေကလည်းရှိတယ်လို့ပြောဆိုကြပါတယ်ပဲခူးကရင်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းကမြို့နယ်16ခုမှာရေပေးသင့်သူဦးရေအနည်းဆုံး9000ဝန်းကျင်ရှိတယ်လို့ UN OCHA ကခန့်မှန်းထုတ်ပြန်ထားပါတယ်မုတ်သုံးကာလမှာဖြစ်လေရှိတဲ့မိုးများရေကြီးတဲ့တန်ကိုဩဂတ်စ်လအစောပိုင်းနဲ့ဩဂတ်စ်လဒုတိယပတ်လောက်အထိကိုပဲဒေသတချို့မှာကြုံနေရတာပါမိုးခါမုန်တိုင်းကြောင့်ပြည်လဲထူထောင်နိုင်ဖို့အတွက်ချိုးပန်းနေရတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလည်းအခုလာတဲ့မှာမိုးအဆက်မပြတ်ရွာသွန်းပြီးမြေကြီးတက်လာလို့ရေကြီးရေရှမ်းတာတွေနဲ့ရင်ဆိုင်နေရပါတယ်ရခိုင်ပြည်နယ်မှာရေပင်းကြောင့်အခြေခံပညာသင်ကျောင်း100ကျော်ကိုရယူပိတ်ထားရတယ်လို့လူနဲ့တရိတ်ဆန်တည်ဆုံးတာတွေလည်းရှိပါတယ်လေးမျိုးမြေကြီးတက်လာချိန်မှာဒေသခံတွေရဲ့စိုက်ခင်းတွေရေမြုပ်ပြီးဒီဆက်ပြီးတက်လာမှာကိုဒေသခံတွေစိုးရင်ခဲ့ကြပါတယ်။ကြောက်တော်အရှိတ်ချမ်းနဲ့နောက်ဘက်ချမ်းမှာရှိတဲ့ကြေးရွာအတော်များများပြီးခဲ့တဲ့ရက်ပိုင်းကရေကြီးတာနဲ့ကျုံခဲ့ရပါတယ်။ဒီချိန်တွေကိုတော့ကြောက်တော်ဒေသခံတူကအခုလိုပြောပြပါတယ်
။မောကြီးတဲ့ရေချောင်းကြီးချမ်းတဲ့ရေချမ်းတော့စပါးဆိုက်ချက်နဲ့ရုပ်တယ်။ပြီးလို့ရှိရင်ဒီစက်ပေးဆောင်တွေမှာလည်းရေကြီးတဲ့ရေချမ်းတဲ့အဲ့ဒါအင်းတယ်တချို့အင်းတယ်ဆိုတော့လောကအင်းအောက်မှာကိုနှစ်ပေသုံးပေလောက်အဲ့လိုဆိုတက်တဲ့အခြေအနေမှာရှိတယ်ပေါ့။သူကလူတွေကလည်းတော်နဲ့တော်ကိုပုလို့ဆက်ဆံလို့တော်လို့မရဘူး။ဟိုမော်တော်တွေဆက်ဟိုဆက်ပေတယ်လည်းပဲတေတယ်လည်းပဲတော်နေရတယ်ပေါ့။
မိုးအဆက်မပြတ်ရွာသွန်းတဲ့အချိန်ကြောင့်တချို့မြို့နယ်တွေမှာကြေးရွာချင်းဆက်ထားတဲ့တံတားငယ်တွေကျိုးကျပျက်စီးတဲ့အထိလည်းရှိပါတယ်။ကြိုက်ထုံမြို့နယ်ကခင်မွန်းချောင်းကြေးရွာနဲ့စောင်းနိုင်ကြီးကြေးရွာကိုဆက်သွယ်ထားတဲ့လမ်းမပေါ်ကဝက်ဝင်ချောင်းတံတားလည်းပြိုကျသွားတယ်လို့ဒေသခံတွေကပြောပါတယ်။တန်လွင်မြစ်ကြီးတက်လာတဲ့အချိန်ကြောင့်ကရင်ပြည်နယ်ဖမ်းမြို့ကမြစ်ကမ်းဘေးနေထိုင်ကြသူတွေနဲ့ရက်ကွက်အနိမ့်ပိုင်းမှာနေကြသူတွေလည်းရေကြီးရေရှမ်းတာကြုံကြရပြီးတော့အရေးပေါ်ရွှေ့ပြောင်းတာတွေလည်းရှိခဲ့ပါတယ်။ကော့ကရိတ်မြို့နယ်မှာလည်းစာတင်ကျောင်းငန်းလေးကိုရေဝင်လို့စာတင်ကျောင်းတချို့ပိတ်ထားတယ်လူဒေသခံတွေကပြောပါတယ်။တောင်ကျရဲ့အချိန်ကြောင့်အနိုင်ပိုင်းမှာနေထိုင်ကြတဲ့သူတွေကတော့ဓမာယုံနဲ့ရေပေးလွတ်တဲ့အသည့်မိတ်ဆွေတွေရှိရမှာယာယီခိုးလုံနေကြရတဲ့အခြေအနေဖြစ်နေတာပါ။မြန်မာနိုင်ငံအနိုင်ပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလမှာရေကြီးရေရှမ်းတာတွေကိုနှစ်စဉ်ကြုံကြရလေးရှိပါတယ်။ချင်းပြည်နယ်မတူပြည်မြို့နယ်မှာလည်းမိုးရွာသွန်းတဲ့အချိန်ကြောင့်ရေကြီးမြေပြိုတာတွေရှိနေပြီးနောက်ဆက်တွဲမြေထက်ပြိုနိုင်တဲ့အန္တရာယ်ကြောင့်မတူပီဟာခါကာလမအသွာလာတွေမလုကြဘူးဒေသခံကာကွယ်ရေးအဖွဲ့ကသတိပေးပါရယ်မြေပြိုတဲ့လမ်းပိုင်းကမတူပီမြို့အတွက်ကုန်စည်စီးဆင်းတဲ့အကြီးကလမ်းကြောင်းတွေဖြစ်လို့မြို့ရင်းကုန်စည်ပြက်လက်မှာကိုလည်းစိုးရင်ရတယ်လို့မတူပီ CDF တာဝန်ရှိသူကပြောပါရယ
်ဒီမိုးတွင်းဆိုရင်တော့မှအရင်ကမင်းနယ်လမ်းနဲ့တရက်မြက်ခီးကိုဒီဟာခါလမ်းကနေတော့အခု၃လရက်လောက်ကြာတယ်ဆိုတော့အခုလမ်းပြတ်တော့လုံးဝဒီရှေ့တိုးလို့မရနောက်ဆိုလို့မရအခြေအနေတွေဖြစ်လာတော့မြို့ပေါ်နေပြည်သူတွေတော်တော်တော်လေးအခက်တွေ့မှာဆိုတော့ကုန်စည်ရတက်တာကတော့ထားလိုက်ပါအောင်လုံးဝကိုဒီကုန်စည်ရတော့ကုန်ပစည်ရရောက်နိုင်တော့မှာမဟုတ်ဘူးဆိုတော့မင်းနယ်လမ်းကိုပဲကျွန်တော်တို့ဘယ်လိုနည်းနဲ့အပြန်အသုံးပြုမလဲဆိုတဲ့ဟာဒီတော့ဒါရှိလိမ့်မှာပေါ့ဒီမင်းနယ်လမ်းဖက်ကလည်းအခုတက်တာတွေတော်တော်လေးများတော့ပြည်သူတွေတော်တော်တော်လေးဒုက္ခရောက်မှာဟုတ်ကဲ့
အခုဩဂတ်စ်လတဲ့မိုးများတဲ့အချိန်ကြောင့်မြန်မာနိုင်ငံတဝန်းအနိုင်ပိုင်းဒေသတွေမှာရေကြီးရေရှမ်းတဲ့တန်ကြုံတွေ့နေကြရတာဖြစ်ပြီးတော့အထက်ပိုင်းဒေသတို့မှာလည်းတောင်ကျရေကြောင့်လမ်းပိုင်းပျက်စီးတာတွေရှိနေတာပါမြန်မာနိုင်ငံအတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာသဘာဝဘေးကလည်းထက်ပြီးတော့ကြုံတွေ့နေရလို့အကူအညီလိုအပ်နေသူတွေလည်းအများအပြားရှိနေပါတယ်အခုချိန်မှာယာယီရေဘေးရှောင်ရတဲ့သူတို့နေရပြန်ကြတာရှိရဆိုပေမဲ့လည်းပြန်လဲထူထောင်ရေးကြိုးပမ်းကြရအောင်ပါတဘာဝဘေးကြောင့်ပျက်စီးသွားတဲ့လန္ဒရာတွေပြန်လည်ပြင်ဆင်ကြရအောင်မှာဖြစ်တယ်လို့ကုံသွယ်ရေးအခက်ခဲတွေဆက်ပြီးတော့ရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။ကျွန်မခင်ဗျာဖြေပါရှင
်။ဒီနေ့မုတ်တုံရေဘေးထိခိုက်မှုများဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုအစီအစဉ်ကိုမခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြမစစ်ကောင်စီရဲ့တားမြစ်ကန့်သက်ချက်နောက်နိုင်ငံသားငွေလဲလှယ်မှုလျှက်စစ်မီးပြတ်တောက်မှုတွေကြောင့်နိုင်ငံရဲ့စီးပွားရေးကိုအဟန့်တားဖြစ်စေပါတယ်လို့ကမ္ဘာ့ဘဏ်ကပြောဆိုလိုက်ပါတယ်။မြမစီးပွားရေးရှေ့ရေးအလားအလာတွေကြောင့်ဒီသတင်းမှတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
မန္တလေးရဲ့စီးပွားရေးလက်ပတ်မှုအတက်နှီးနေတာကိုဖော်ပြထားတဲ့ဖ
fragile recovery အခြေမခိုင်တဲ့ပြန်လည်နလန်ထမှုလို့အမည်ပေးထားတဲ့ကမ္ဘာ့ဘဏ်အစီရင်ခံစာကိုဇွန်လကုန်ပိုင်းမှာထုတ်ပါတယ်2023ခုနှစ်စက်တင်ဘာလအထိမြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသတင်းထုတ်လွှင့်မှုက300ခန့်နှုန်းတိုးလာမယ်လို့ခန့်မှန်းထားပေမဲ့ COVID-19 နဲ့ဆီယန္နာသိမ်းမှုမတိုင်ခင်ကရှိခဲ့တဲ့အခြေအနေနဲ့ရှင်ရင်100ခန့်နှုန်းလောက်ယိုနေနေစေဖြစ်ပါတယ် GDP တက်လာမယ်ဆိုတဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ကိုတော့စီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုရှင်းပါတယ
်တကယ်သူပြောတဲ့အသေးပဲအပြည့်စုံကကာလဒိုလေးတွန်းမှာ6လအတွင်းတော့ 3% ကဏ္ဍအရ GDP တက်တယ် GDP တက်တိုင်းဆိုင်ပြီးဆိုရတက်တာမဟုတ်ဘူးအဲ့ဒါလေးတချို့ကြတော့နည်းနည်းရှင်းမှုလို့လေတိုင်းပြည်ပြည်တိုးတက်မှုတိုင်းတာကြီးတဲ့ကဏ္ဍထဲမှာမှန်တဲ့ GDP ဒီเนาะအဓိကစံနှုန်းပဲဒါပေမဲ့ GDP တခုတည်းကြီးလို့မရဘူ
းမြန်မာနိုင်ငံမှာ2023ခုနှစ်ပထမ6လပတ်အတွင်းစီးပွားရေးအခြေအနေတွေတည်ငြိမ်မှုရှိပေမဲ့စီးပွားရေးလုပ်ငန်းတွေမှာစိန်ခေါ်အကဲဆန့်ချက်အများအပြားဆက်လက်ကြုံတွေ့နေရပြီးမိသားစုဝင်ငွေအားနည်းချက်ဆက်ရှိနေပြီးစားနပ်ရိက္ခာလုံခြုံရေးအခြေအနေကပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့အစီရင်ခံစာကထောက်ပြပါတယ်။နောက်တစ်နှစ်နှစ်နှစ်အတွင်းမြန်မာစီးပွားရေးဟာတဖြည်းဖြည်းချင်းကြီးထွားမယ်လို့ခန့်မှန်းပေမဲ့အိမ်တောင်စုတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ငန်းကြီးတွေကြားမှာဖွံ့ဖြိုးမှုအကျိုးအမြတ်ခွဲဝေမှုမညှိမြဘူးလို့ထောက်ပြပါတယ်။2022ခုနှစ်အတွင်းကငွေကြေးဖောင်းပွားမှု 18.3 ရာခိုင်နှုန်းရှိခဲ့ရာခိုင်နေအခု2023ခုနှစ်စက်တင်ဘာလအထိတော့ငွေကြေးဖောင်းပွားမှုက14ရာခိုင်နှုန်းကိုရော့ချလာမယ်လို့ခန့်မှန်းထားပြီး2024ခုနှစ်မှာထပ်ပြီးကျမယ်လို့ခန့်မှန်းပါတယ်ငွေကြေးဖောင်းပွားမှုနဲ့လာရောညီတွေဖြစ်စေမဲ့လောက်ခလာစာတိုးမြင့်နိုင်တာမျိုးမြန်မာနိုင်ငံမှာမရှိတဲ့အခြေအနေကြောင့်ပြည်သူလူထုရဲ့ဝယ်ယူသုံးစွဲနိုင်မှုကျဆင်းသွားမဲ့အချက်ကစိုးရိမ်စရာဖြစ်တယ်လို့အမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေးကထောက်ပြပါတယ်
စီးပွားပညာသဘောအရနိုင်ငံတကာစီးပွားတိုးတက်မှုကိုလှုပ်ကြတဲ့အခါမှာအတိုင်းအတာတစ်ခုရှိသော inflation ကိုလက်ခံတယ်။ဥပမာ 2% ကိုလက်ခံတယ်။အဲ့လိုမှသူကထုတ်လို့သူဆွဲဆောင်မှုရှိမှာဒါပေမဲ့ adjust ပြန်လုပ်ရတယ်။အဲ့တော့တက်လာတဲ့ဈေးနှုန်းကိုဒီကဝင်ဝင်နဲ့ပြန် adjust လုပ်ခုကအခုအမေရိကန်သတိတဲ့အတိုင်းများကိုယ်စင်းနှုန်းတက်သွားတယ်။ 8.5 လမ်းမသိလုံသမားတွေကိုကျွန်တော်ဈေးတက်တိုးပေးတယ်။သဘောအဲ့လိုခိုမတိုးမပေးနိုင်ဘူ
း။ရှေ့လျှောက်ကြုံရနိုင်တဲ့အန်ဒီယတွေထဲမှာတော့ပြည်ပခန့်တွေပို့ပြီးတော့ဆိုးရွားလာနေတဲ့အချက်လျှက်စင်ပြီးပြတ်တောက်မှုအလုံးလို့ရတဲ့အခြေအနေဆိုးရွားလာတဲ့အချက်တွေကိုအစီရင်ခံစာကထောက်ပြပါတယ်။ဒါ့အပြင်အရင်ကတည်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့ဒေသတွေမှာဆိုင်ကလုံးမိုခါတဲ့ကြောင့်ထိခိုက်ပျက်စီးရမှုတွေဟာဆိုရင်လေမြန်မာနိုင်ငံဟာသဘာဝဘေးဒဏ်ခံနိုင်ရင်မရှိတာကိုထပ်ပြီးတော့ပေါ်လွင်စေတယ်လို့ဖော်ပြပါတယ်။တစ်ချိန်တည်းမှာပဲမိုခါဆိုင်ကလုံးဒဏ်သင့်ဒေသတွေအတွက်နိုင်ငံတကာအကူအညီဝင်ရောက်ခွင့်ကိုလည်းစစ်ကောင်စီကကန့်သက်ထားစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံပြောခွင့်ရကအခုလိုပြောပါတယ်
။ This decision is a devastating setback for more than one.
လာမယ့်သတင်းပတ်တွေလာတဲ့အတွင်းရခိုင်ပြည်နယ်တွင်းကလူပေါင်းတသန်းကျော်စီကိုကူညီနိုင်ရေးပြင်ဆင်ထားတဲ့ကိစ္စအတွက်အကြီးအကျယ်အဟန့်အတားဖြစ်စေတယ်လို့ပြောခဲ့တာပါ။တချိန်တည်းမှာပဲဆီယနာသိမ့်မှုနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဓာတ်ခတ်ပိတ်ဆို့မှုတွေနဲ့လည်းဆက်ပြီးတော့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အခုနောက်ဆုံးမြန်မာအပေါ်ဓာတ်ခတ်မှုဟာတိုးတက်ဖြစ်ထွန်းမှုကြီးအဖြစ်ကုလသမဂ္ဂရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးစ်ကပြောပါတယ်
။ United States has put sanctions on the Myanmar Foreign Trade Bank.and the Myanmar investment
မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသံရောက်ဝယ်ရေးဘဏ်တို့ကိုအမေရိကန်ကဒဏ်ခတ်လိုက်တာဟာတိုးတက်မှုကြီးဖြစ်ပါတယ်လို့သူကပြောခဲ့တာပါမြန်မာအပေါ်အရေးယူဒဏ်ခတ်မှုတွေကိုတညီတညွတ်ထဲပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းနေတာပါ COVID-19 နဲ့ဆီယနာသိမ့်မှုနောက်ပိုင်းဇက်တိုက်ကျဆင်းလာနေတဲ့မြန်မာစီးပွားရေးခိုင်ခိုင်မာမာပြန်လည်နလန့်ထူလာနိုင်ရေးမှာနိုင်ငံတကာရဲ့အကူအညီကအရေးကြီးတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကရှုမြင်ပါတယ်
။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးပရိုဂရမ်ကိုလုပ်တဲ့အခါမှာတိုင်းပြည်တော်မှာရှိတဲ့စီးပွားရေး policy တွေမှန်မှုလို့ရတယ်။အသေးလေးနဲ့ဆိုင်ရာ ICY policy မှာ physical policy နဲ့ monetary policy အဲ့ policy ကအမြဲတမ်းတိုင်းပြည်ကိုကြည့်တိုင်းပြည်တည်ငြိမ်သွားရတယ်။အဲ့ဒါတွေကိုသူတို့အခုမလုပ်နိုင်ဘူးဒါတစ်ချက်။ပြန်ရမှာဟာဒီနောက်တစ်ခုနိုင်ငံရေးနဲ့ပတ်သက်ပြည်တော်နိုင်ငံကအခုဆစ်ပြစ်နေတာဆစ်ပြစ်သွားတဲ့အခါအကိုချွတ်ချုံကြနေပြီ။ကြတဲ့အခါမှာဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာရဲ့ပံ့ပိုးမှုနဲ့နိုင်ငံတကာလည်းသွားပြီ သူတို့ကိုမကြိုက်လို့သူတို့အာဏာသိမ်းတာကိုမကြိုက်လို့နိုင်ငံတကာကထွက်တယ
်။မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုရှိလာပြီးမဲ့ဖွံ့ဖြိုးတိုးတက်မှုခွဲဝေမှုကမညီမျှဖြစ်နေပြီးအစိုးရဆုံးသူတွေကအဆိုးရွားဆုံးရိုက်ခတ်တက်ရောက်ခန်းစားနေရတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာကမ္ဘောဒီးယားလာအိုဆန်ယာညွှန်ကြားရေးမှူးမာရီယန်ရှာမန်းကကြေညာချက်မှာပြောဆိုထားပါတယ်။မိသားစုတွေရဲ့ထဝက်ကြော်ဟာဆိုရင်ပိုက်ဆိုင်မှုတွေမဖြစ်မနေရောင်းချနေရပြီးငွေချေးရတာဒါမှမဟုတ်လေအသုံးစရိတ်ချူးချံချွေတက်ရတာပိုပြီးများလာတယ်လို့လည်းပြောပါတယ်။ဒီထဲမှာဆိုရင်ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေလည်းပါဝင်ပြီးဒီလိုချူးချံချွေတက်ရတဲ့အနေအထားကြောင့်ရေရလူမှုဘဝတာယာမှုကိုထိခိုက်ရုံနဲ့မဟုတ်ဘဲရေရှည်ဝင်ငွေအတွက်ပါထိခိုက်စေမယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင
်။မြမစီဝါရေးရှေ့ရေးအလားအလာတွေနဲ့ပတ်သက်တဲ့စီဝါရေးသုံးသက်ချက်ကိုမတ်တင်ကီထိုက်ကစူးစီးတင်ပြပေးခဲ့တဲ့စီဝါရေးခန္ဓာပါရှင်အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့လွန်ခဲ့တဲ့အပူဒဏ်ကိုခံရတဲ့အမေရိကန်များဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါဗျ။အမေရိကန်ပြည်ထောင်စုမှာအရှေ့ချမ်းဝါရှင်တန်ဒီစီမြို့တော်ကနေအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်ထိလွန်ခဲ့တဲ့အပူဒဏ်ကိုသတင်းပတ်တွေနဲ့ခြီးပြီးတော့ခန်းစားနေကြရပါဗျ။စံချိန်တင်အောင်ပူပြင်းတဲ့တက္ကသိုလ်ပြည်နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း40ကတည်းကနေထိုင်ခဲ့တဲ့မတ်မော်လီဝင်းရဲ့အတွေ့အကြုံကိုမဆုမျက်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါဗျ။
အမေရိကန်ပြည်ထောင်စုကကယ်လီဖိုးနီးယား၊အရီဇိုနာ၊တက်ဆက်စ်၊ဖလော်ရီဒါစတဲ့ပြည်နယ်တွေအပါအဝင်ပြည်နယ်တော်တော်များများမှာလွန်ကဲတဲ့အပူဒဏ်ကိုခံစားနေကြရတာသတင်းပတ်နဲ့ချီရှိနေပါပြီ။100ဒီဂရီဖာရန်ဟိုက်ကျော်တဲ့အပူချိန်ကိုဂျွန်လလယ်ထဲကစပြီးတော့ရက်ရှည်ခံစားနေကြရတဲ့အတွက်ကျန်းမာရေးစီးပွားရေးထိခိုက်တဲ့အခြေအနေအထိကိုဖြစ်နေတာပါ။အမေရိကန်တောင်ပတ်ချန်ဒေသတွေကနေဝါရှင်တန်ဒီစီမြို့တော်အပါအဝင်ဒီအရှေ့မြောက်ပိုင်းမြို့တော်တော်များများအထိကိုလွန်ခဲ့တဲ့အပူဒဏ်ကိုခံစားနေကြရတာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့ကိန်းဂဏန်းတွေအရရက်30အတွင်းမှာဒီအပူဆုံးလို့စံချိန်သစ်တင်ထားတာအချိန်ပေါင်း2000ကျော်ရှိပါတယ်။ဒီအပူချိန်လွန်ခဲ့တဲ့အတွက်ကြောင့်မို့လို့ဂျမားရေးသတိပေးချက်တွေရာသီဥတုသတိပေးချက်တွေထုတ်ပြန်နေရတဲ့ပြည်နယ်တွေထဲမှာ Texas ပြည်နယ်လည်းပါဝင်ပါတယ်။ဒါကြောင့် Texas ပြည်နယ်မှာဒေသခံတွေအပူချိန်ကိုဘယ်လိုမျိုးရင်ဆိုင်နေကြရတယ်ဆိုတာကို Fort Worth မြို့မှာနေတဲ့ Matt Molly Wayne ကိုမေးကြည့်ဖြစ်ပါတယ်
။အခုလက်ရှိဒီနေ့တော့ဟိုပါလေ Marosi မှာ103ပေါ့နော်။103ကနေပြီးတော့ဒီနေ့ညနေဆိုရင်တော့104-105လောက်ဒီတက်မယ်လို့ပြောတာပဲ။
တကယ်ကတော့ဒီ American ပြည်ထောင်စုပြည်နယ်တွေထဲမှာ Texas ပြည်နယ်ကပုံမှန်အဖြစ်လည်းနေရသည်ဆိုရင်ပူပြင်းတဲ့အပူချိန်ကိုခံစားရလေရှိတဲ့ပြည်နယ်တခုဖြစ်ပါတယ်။ဒါပေမဲ့အမရိမနေနေတာနှစ်ပေါင်း40နီးပါးရှိနေပြီဖြစ်တဲ့အခါကျတော့အခုလောက်ဒီအပူလွန်ခဲ့ပြီးတော့နောက်ရက်ရှည်ပူတာမျိုးပေါ့လေအရင်ကရောအကျုံခဲ့ပူပါလားရှင
်။အရင်တော့ဆိုလို့ရှိရင်တော့ဟိုရက်ရှည်တော့မဟုတ်ဘူးပေါ့နော်။အပူဒဏ်ပြင်းတာတော့ခံစားရတာပေါ့နော် Texas ကတော့ထုံးစံအတိုင်း1980လောက်တုန်းကဆိုလို့ရှိရင်တော့သူတို့100 and ဟိုလောက်ထိတော့တက်ပြီးရဲ13 လောက်ထိတက်ပြီးရဲ now 1994မှာတော့ဟိုပေါ့ West Texas မှာပေါ့เนาะ120ထိတက်ပြီးရဲเนาะအဲဒီလိုရက်ရှည်ကြီးခံစားရတာတော့မမိသလောက်ပြောရရင်တော့မနစ်တုံးကလည်းအဲ့လိုပဲမနစ်တုံးကလည်းအဲ့လိုရက်ရှည်ကြီးခံစားရတယ်ပေါ့เนาะအပူဒဏ်တစ်ပြေးတစ်ပြေးနဲ့အပူဒဏ်တွေကမြင့်မြင့်လာတာပေါ့ဒီနှစ်ကတော့မှထင်တာတော့အဆိုးဆုံးလို့ထင်တာ
Texas မှာဒီဂျွန်လနေလောက်ခရဆာပြီးတော့မှအပူချိန်က100 degree Fahrenheit ကျော်အထိဆာပြီးတော့ပူနေတာပေါ့လေဆိုတော့ဘယ်မြို့မှာတော့ဖြစ်ရင်ဒီနေ့စံချိန်တင်အောင်ပူသွားပြန်ပြီဆိုတာမျိုးသတင်းထဲမှာလည်းခဏခဏတွေ့ရပါတယ်ဆိုတော့တချို့မြို့တွေမှာဆိုရင်ကအပူချိန်က110 degree Fahrenheit ကျော်တဲ့အထိတောင်မှပူရပူတဲ့မြို့တွေရှိပါတယ်ဆိုတော့အမတို့နေတဲ့ Fort Worth မှာဆိုလို့ရှိရင်လည်းဒီအပူလွန်ခဲ့တဲ့သတိပေးချက်တွေနောက်အကြံပြုချက်တွေခဏခဏထုတ်ရတာသတင်းတွေထဲမှာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးဒီရက်ဆက်ပူလာတဲ့ဟိုအပူချိန်လွန်ခဲ့မှုကရက်ဆက်လာတယ်ဆိုတော့ကိုယ့်ရဲ့ဒီနေ့တူကနေမှုထိုင်မှုတွေအပေါ်မှာဘယ်လောက်ထိဟိုတက်ရောက်မှုတွေရှိလဲနောက်တစ်ခါဒီအပူဒဏ်ခံနိုင်အောင်ကိုဘယ်လိုမျိုးနေထိုင်ရရဲဆိုတာရောပြောပြပါလားရှင
်ရက်ရှည်လများလဆိုတာတော့အခုတော့တလခွဲလောက်ရှိပြီပေါ့နော်အဲ့လောက်အဲခံစားရတဲ့အချိန်မှာတော့အမတို့ကတော့ကိုယ်ကလည်းအသက်ကြီးပြီဆိုတော့ဟိုအိမ်ထဲမှာပဲနေတာများတာပေါ့နော်ဟိုစီယံဝင်း appointment သွားတာတို့ဟိုတပတ်တစ်ခါလောက်ဈေးသွားတာတို့အဲ့လိုတော့အပြင်ထွက်တဲ့ဟာကိုလျှော့ပြီးတော့အပူဒဏ်သက်သာအောင်လို့ပေါ့အိမ်ထဲမှာနေတာများတယ် aircon ပေါ့နော် AC ဖွင့်ထားတဲ့ဟာလည်းတည်တဲ့အတိုင်းပဲ ဟိုတစ်ချိန်လုံးဖွင့်ထားတော့ရေဘိုးမိဘိုးတွေလည်းတက်တာပေါ့ညီမရဲ့အဲ့လိုမျိုးလေအဲ့တော့ဟိုဂျေအဲ့ဒီဟိုအဲကွန်နေတက်တာအောင်လို့ဘယ်လိုလုပ်ရလဲဆိုတော့အမတို့ဟို window unit လေးတွေပေါ့လေအခန်းထဲမှာအဲ့ဒါလေးတွေတက်ထားပြီးတော့ဟို main ဟို unit ကြီးကိုမသုံးဘဲနဲ့ပေါ့တက်နိုင်သမျှချိုးချာအခုဆိုလို့ရှိရင်အဲ့ဒီဟိုကို့ပေါ်တက်ရောက်မှုအနေနဲ့ပြောရမယ်ဆိုရင်တော့မိဘိုးတွေကအရင်တော့200လောက်ကြရတဲ့ဟာအခု500 600လောက်ဖြစ်အဲ့လောက်ထိကိုဟိုဈေးတွေကမြင့်သွားတာပေါ့နော်အဲ့လိုဟာမျိုးကြီးခံစားရတာပေါ့
အမမော်လီပြောခဲ့သလိုပါပဲအမေရိကန်မှာဒီအဆဆဈေးတွေကြီးနေတဲ့အချိန်ပေါ့လေအဲကွန်ဖွင့်တဲ့အတွက်လည်းမီတာဘိုးတွေနောက်ဒီအပူလုံးတော့ရေဘိုးတွေကုန်နေဆိုတော့အဲ့အမျိုးတွေဟိုမတက်နိုင်တဲ့လူတွေလည်းရှိတဲ့ခါကြတော့အဲ့လိုလူတွေဒီအပူရန်လွန်ခဲ့တဲ့အချိန်မှာနားနေနိုင်ဖို့အတွက်ကို cooling center တွေဖွင့်ပေးထားတာတွေလည်းအမျိုးတွေမှာတော်တော်လေးလောက်တာတွေ့ရပါတယ်ဆိုတော့အဲ့ဒါတွေကရောဘယ်လောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရလဲရှင
်ဒီမှာဆိုလို့ရှင်အဲ့လို cooling center တွေအများကြီးရှိတယ်လေဟို cooling center တွေဒီအမတို့နေတဲ့ fort worth မှာနေမဲ့ကိုပဲဟိုက20 30လောက်ရှိတယ်ဘာဖြစ်လို့လဲဆိုတော့ဒီ fort worth ကလည်းကြီးတယ်ပေါ့နော်နောက်ဟို dallas ပဲဆိုလို့ရှင်လည်းအကုန်လုံးပေါင်းလိုက်ရင်တော့95ခုလောက်တော့ရှိတယ် cooling center တွေကလေအဲ့ဒီအရာတွေကဘာတွေလဲဆိုလို့ရှင်အထူးသဖြင့်အလွယ်ဆုံးပြောရရင်တော့ library တွေပေါ့နော်နောက်ပြီးတော့ community center လို့ခေါ်တဲ့ဒီဟိုရက်ွက်နဲ့နီးတဲ့နေရာတွေမှာနောက်ဟို recreation center တွေနောက်ဟို YMCA တို့ YWCA တို့လို့ပေါ့နော်အဲ့ဒီလိုနေရာတွေမှာရောအဲ့လိုသူတို့ center လေးတွေဖွင့်ထားပြပါတယ်နောက်ပြီးတော့ကလေးတွေအတွက်ဆိုလို့ရှိရင်ပေါ့လေဟို boys and girls club တွေပါရှိတယ်လေအဲ့ဒီမှာဆိုအေးအောင်ပေါ့ကလေးတွေလည်းအဲ့ဒီမှာကစားလို့ရတယ် at least ဆိုတာမီးဘိုးသက်သာတာပေါ့ကွအဲ့ဒီတစ်ချိန်လုံး AC ဖွင့်မထားတော့လေအဲ့လိုမျိုးပေါ့ community center တွေကနေပြီးတော့စုပေါင်းပြီးတော့လှုပ်ဆောင်တာပေါ့လေနောက်အဲ့ဒီမှာရေတွေပါတယ်လေဟိုရေပလင်းနေအေးရဲ့ water bottle တွေပါတယ်လေသူပေးပါတယ်အဲ့လိုမျိုး
ဒီမှာတော့ဟိုလူမှုအတိုင်းဝိုင်းချာမှာချင်းချင်းကူညီနေကြတာမျိုးရှိသလိုမျိုးဒီသတင်းဌာနတွေပိုလီဝတ်သားဌာနတွေနောက်ဒီသက်ဆိုင်ရာအစိုးရဌာနတွေကနေပြီးတော့မှဒီအပူလွန်ကဲမှာ ਨੇ ပတ်သက်လို့တတိပေးချက်တွေပြောတယ်အကြံပြုချက်တွေလည်းအများအားသူတို့ထုတ်ပြန်ပေးနေပါတယ်ဆိုတော့အဲ့ဒီလိုမျိုးဟိုအကြံပြုချက်တွေပေးနေတယ်တတိပေးချက်တွေထုတ်ပြန်နေတာတွေရောကိုယ့်အတွက်ဘယ်လောက်ထိအသုံးဝယ်မှာလဲရှင
်ပိုလီဝတ်သားကနေပြီးတော့အဲ့လိုကြော်ညာထားတဲ့အတွက်လည်းလူတွေကပို့ပြီးတော့ပြင်ဆင်မှုရတာပေါ့ဒီနေ့တော့အပြင်မထွက်သင့်ဘူးဒီနေ့တော့ပြင်ထွက်သင့်တယ်ကလေးတွေကိုခေါ်တော်သင့်သလားမသိဘူးလားပေါ့နော်နောက်ဟိုအထူးသဖြင့်အိမ်မှာဟိုခွေးလေးတွေကြောင်လေးတွေမှုန်ထားတယ်ဆိုလဲအပြင်မှာမထားဘဲနဲ့ပေါ့နော်အထင်းထဲမှာသွေးထားဖို့နောက်ရေလောင်းရင်လည်းအာဘယ်နဲ့ဆယ်နိုင်မထိုးခင်လောင်းပေါ့ရေကိုချိုးချန်တဲ့အနေနဲ့ပေါ့နော်အဲ့လိုမျိုးတွေသူတို့တွေကသတိပေးပါတယ်လုံးဆိုတော့
Texas ပြည်နယ်အပါအဝင်ဒီ American ပြည်နယ်တော်တော်များများမှာ August လ၄ပါးရောက်တဲ့အထိကိုအပူလွန်ခဲ့တဲ့အတန်ကိုဆက်ပြီးတော့ခံရအောင်မယ်ဆိုပြီးတော့ဒီမိုးလေဝသခံမှတ်ချက်တွေကနေပြီးတော့သတိပေးထားတာတွေရှိပါတယ်ဆိုတော့အဲ့ဒီအတွက်ကောအမားတို့ပြင်ဆင်ထားပြီးပါပြီလားရှင
်။ဟုတ်တယ်အမားနည်းနည်းတောင်းလန့်နေတယ်ဘာလို့ဆို August ကတလလုံးချက်နေတာဟုတ်။အဲအခုဒီနေ့ပဲအမားအဲ့ဒီဟိုသူတို့ဆယ်ရက်စာထုတ်ထားတဲ့ဟိုပြတာကိုကြည့်လိုက်တော့ဟိုနောက်ထပ်ဆယ်ရက်စာတော့106 105 106တွေယူရအကုန်လုံးစီတန်းနေတာပေါ့နော်အဲကိုကကြိုတင်မိကောက်ွယ်လို့ရတာပေါ့လေသူတို့ရဲ့အဲ့လိုပြန်ထမ်းထားတာတွေသိထားတော့ကိုလည်းဆင်ကျင်တဲ့နာဆင်သင်နောက်ပြီးတော့ရေးဒီပါရီဆိုလည်းဝယ်ထားပေါ့အဲ့လိုမျိုးလေ
American ပြည်တော်စု Texas ပြည်နယ် Fort Worth မြို့မှာနေတဲ့မတ်မော်လီဝဲမှာရှင်American လူဦးရေရဲ့သုံးပုံတစ်ပုံကျော်အပူဓာတ်လွန်ကဲမှုကိုခံစားနေကြရသလိုဥရောပမှာလည်းတော်မီတွေလောင်ကျွမ်းတဲ့အထီကိုပူပြင်းနေပါတယ်ဒါရီဟာလူသားတွေကြောင့်ဖြစ်တဲ့ဒီရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့ဆိုးကျိုးတွေလို့သိပ္ပံပညာရှင်တွေကထောက်ပြပြီးတော့ကမ္ဘာကြီးပူနွေးလာမှုကိုရှော့ချဖို့အတွက်ဆက်လက်တိုက်တွန်းနေကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ။မဆူမြတ်မော်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မယ်ရီတန်ဟာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်။
ကမ္ဘာဂီတအစီအစဉ်မှာ Queen of Pop Pop ဂီတာဘီရင်မရဲ့လို့ကြော်ကြားတဲ့ American အဆိုတော် Madonna တယောက်ဩဂုတ်လ16ရက်နေ့ကပဲအသက်65နှစ်ပြည့်သွားခဲ့ပါတယ်။ Madonna Louis Veronica Sikong ဆိုတဲ့ကောလိပ်အကြောင်းသူလေးတယောက် Michigan တက္ကသိုလ်ကနေပြီးတော့6လအကသင်တန်းအတွက်ပညာသင်ဆုရပြီးတော့ New York မြို့ကိုသူရောက်လာတော့1980ပြည့်လွန်နှစ်ပိုင်းလုံးကပါ။ 1982ခုနှစ်မှာတော့တခြင်းစထွန်နိုင်ပြီးတော့1982ခုနှစ်မှာအခတခြင်းအကောင်းဆုံးဆင်းနဲ့သူ့ရဲ့တခြင်းဝင်နိုင်ခဲ့ပါတယ်။အဲ့ကနေတိတ်မကြလိုက်ပါဘူး။တကွာလုံးမှာသူ့နာမည်ကျော်သွားခဲ့တာပါ။1983မှာဖြန့်ချီတဲ့သူ့ရဲ့ပထမအဦးဆုံးတေးတပြားမက်ဒေါနာဟာအမျိုးသားဆိုတော်တွေလွှမ်းမိုးထားတဲ့အကောင်းဆုံးပော့ပ်တခြင်းဆင်းကိုထိုးဖောက်နိုင်ခဲ့ပါတယ်။ Borderline တို့ Lucky Star တို့ Holiday တို့ဆိုတဲ့တခြင်းတွေကအကောင်းဆုံးတေးဆင်းဝင်တခြင်းတွေဖြစ်ပါတယ်။သူရဲ့ဒုတိယမြောက်တေးတပြား Like a Virgin ကတော့1985ခုနှစ်မှာတကဘာလုံးမှာအထူးကိုအောင်မြင်ခဲ့ပြီးတော့ခေါင်းစဉ်တခြင်းကသူရဲ့တခြင်းတွေရဲ့အအောင်မြင်ဆုံးတေးတခြင်းဖြစ်ပါတယ်။အဲ့ဒီနှစ်မှာလည်းသူရဲ့ဖျော်ဖြေရေးခီထွက်ခဲ့ပြီးတော့သူရဲ့တခြင်း18ပုဒ်က Billboard အကောင်းဆုံးတေးဆယ်ပုဒ်စီးရင်ဝင်ခဲ့တာပါ။အဲ့လိုမျိုးဂီတခီအဆောက်အအုံကလေးကအောင်မြင်မှုတွေရခဲ့တဲ့ Madonna ဟာတစ်ဖက်တစ်လမ်းကလည်းစီးပွားရေးအတွက်ချက်လုတ်ကင်တဲ့သူဖြစ်ပါတယ်။2008ခုနှစ်မှာ Forbes Magazine ကြီးကမက်ဒေါနာကိုဂီတနယ်ပယ်မှာအချမ်းသာဆုံးအမျိုးသမီးအနုပညာရှင်လို့ပြောပါတယ်။သူလုပ်ငန်းပါဝင်တဲ့ H&M Fashion အဝတ်ထည်လုပ်ငန်းကရောသူ့ရဲ့ Confessions on a Dance Floor ဖြစ်ပြီးခီးစဉ်ကရောရတဲ့ဝင်ငွေနဲ့ဖြစ်ပါတယ်။မက်ဒေါနာဟာအင်းအောင်နှစ်ခါကြာနှစ်ခါလုံးကွာရှင်ခဲ့ပြီးတော့သမီးတစ်ယောက်သားတစ်ယောက်ရှိပါတယ်။နောက်သူကမလာဝီနိုင်ငံကကလေးလေးကိုဝေးစားထားတာပါ။သူကအခုအသက်65နှစ်ရှိပြီဆိုမြဲအထူးတန်တော်မြန်တော်ဖြစ်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကမှနေမကောင်းဖြစ်ပြီးတော့ဆေးရုံတက်ရလို့လောလောဆယ်သူ့ရဲ့ဖျော်ဖြေရေးခီးစဉ်ဖျက်ထားရပါတယ်။သူကအခုတော့ခဏတာအနားယူနေပြီးတော့အော်တိုဘာလ14ရက်နေ့မှာတော့လန်ဒန်မြို့တော်ကပွဲနဲ့ဥရောပဖျော်ဖြေရေးခီးစဉ်ကိုစတင်မှာဖြစ်ပါတယ်။ကမ္ဘာမှာအောင်မြင်ဆုံး pop ဆိုတော့သူဖြစ်တဲ့ Taylor Swift ကသူ့ရဲ့ 1989 Day တပြားကိုပြန်အသံသွင်းပြီးတော့ 1989Taylor's version ဆိုပြီးပြန်ထုတ်မယ်လို့အဟလာဆယ်ရင်းတွေကကြေညာသွားပါတယ်။ဒီခွေတဲ့ဟာသူ့ရဲ့အကြိုက်ဆုံးပြန်လဲအတန်သွင်းတည်ဆူမှုဖြစ်တယ်လို့ Taylor Swift ကသူ့ရဲ့ Instagram စာမျက်နှာမှာပြည့်သက်တွေကိုပြောသွားတာပါ။ Taylor Swift ကသူ့ရဲ့တခြင်းဟောင်းတွေကိုပြန်လဲစမ်းသစ်အတန်သွင်းပြီးတော့ပြန်ဖြန့်ချီတာမှာအခုဟာက၄ခုမြောက် Taylor's version ဖြစ်ပါတယ်။အခုလိုမျိုးပြန်ပြောအတန်သွင်းဖြန့်ချီတဲ့တခြင်းတွေကဒေးတန်သွင်းထုတ်လုပ်ရေးကုမ္ပဏီကြီးတွေကမပိုင်တော့ဘဲနဲ့သူ့ရဲ့အပိုင်ဖြစ်သွားတာကြောင့်ဒီတခြင်းတွေကိုကြော်ညာပဲတုံးရုပ်ရှင်နဲ့တခြားဘယ်နေရာမှမဆိုအသုံးပြုတဲ့အခါမှာသူကအဖိုးခရမှာဖြစ်ပြီးတော့သူရောက်ပိုင်နဲ့သူ့မူပိုင်တခြင်းတံမှုကိုဖယ်လိုက်ရရောက်နိုင်ပါတယ်။သူကအဲ့ဒီမူရင်းတခြင်းပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးတော့တေးထုတ်လို့ရေးကုမ္ပဏီကြီးနဲ့အကြီးအကျယ်ပြဿနာတက်ထားတာပါ။2019ခုနှစ်မှာ Big Machine ဆိုတဲ့တေးတံသွင်းနဲ့စာချုပ်ရလိုက်တော့သူရဲ့ပထမဆုံးတေးတပြား6ပြားရဲ့မူရင်းအတန်သွင်းတခြင်းတွေကိုလက်လွတ်ခဲ့ရပါတယ်။အဲ့ကုမ္ပဏီက Taylor Swift မူရင်းအတန်သွင်းတက်ပြားတွေကိုနောက်ကုမ္ပဏီတစ်ခုကိုဒေါ်လာတန်300ကျော်နဲ့ရောင်းလိုက်တယ်လို့ဆိုပါတယ်။အခုသူပြန်ပြီးအတန်သွင်းထုတ်လုပ်မဲ့1989ဆိုတဲ့ခွေဟာ2014ခုနှစ်မှာပထမအကြိမ်အတန်သွင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ Shake It Off လို့အကောင်းဆုံးတေးထိတ်ဆုံးရောက်တဲ့သင်းတွေပါဝင်တယ်လို့သူထွက်တဲ့တေးတက်ပြားတွေရဲ့နံပါတ်1ချိတ်တဲ့၄ချက်မြောက်တက်ပြားဖြစ်ပါတယ်။အခုအစ်စ်ပြန်သွင်းတဲ့1989 Taylor Album ကတော့2023အောက်တိုဘာလ29ရက်နေ့မှာထွက်မယ်လို့ Taylor Swift ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ
်။မဟာရေးသံတာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတက်လက်ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာနိုင်ငံသားငွေကိုရောင်းဝယ်ဖောက်ကားခွင့် license မရှိဘဲလက်ဝယ်ကိုင်းဆောင်သူတွေကိုအရေးယူသွားမယ်လို့စစ်ကောင်စီဘိုးဘဏ်ကမနေ့ကကြေညာလိုက်ပါတယ်။နိုင်ငံသားငွေစီမံခန့်ခွဲမှုဥပဒေအရကိုယ့်လက်ထဲမှာ6လကျော်တဲ့အထိအသုံးမပြုဘဲထားတဲ့နိုင်ငံသားငွေတွေကို license ရငွေလဲလုပ်ငန်းတွေမှာဈေးကွက်ပေါက်ဈေးနဲ့ရောင်းချလဲလှယ်ဖို့ဘဏ်နဲ့ထည့်သွင်းတာတွေလုပ်ဖို့ပြဋ္ဌာန်းထားတာကြောင့်အခုလိုကြေညာလာလို့ဆိုပါတယ်။ပြည်ပမှာအလုပ်လုပ်ဖို့သွားတဲ့သူတွေဒါမှမဟုတ်ပညာတော်သင်သွားမဲ့သူတွေကိုအမေရိကန်ဒေါ်လာ300ကနေ900နဲ့ညီမျှတဲ့နိုင်ငံသားငွေတွေရောင်းချပေးနေတဲ့အကြောင်းလဲကြေညာချက်မှာပါရှိပါတယ်။ငွေလဲနှုန်းမတိမငြိမ်ဖြစ်ပြီးကုန်စည်နှုန်းတည်ငြိမ်အောင်ထိမ့်သိမ့်မှုစစ်ကောင်စီဘက်ကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားငွေပိုင်ဆိုင်မှုနဲ့လက်ဝယ်ပိုင်ဆိုင်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ပြင်ဆင်ထားတာလည်းဖြစ်ပါတယ်။မြန်မာရေးသက်ဆိုင်သူတွေအားလုံးပါဝင်တဲ့ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းသွားမယ်လို့အာဆီယံအလက်ကြားဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြောလိုက်ပါတယ်။အာဆီယံအတွက်စိန်ခေါ်မှုတွေကြားထဲမှာမကြာခဏဆိုသလိုမီးမောင်းထိုးပြခံရတဲ့ကိစ္စကတော့မြန်မာနိုင်ငံရေးအကျပ်တဲဖြစ်ပါတယ်လို့လည်းပြောသွားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုစံကျော်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျန်ဘီလ်ဟမ်ဇာနဲ့ဂျွန်ဒရိုက်တန်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program has come to you from the Voice of America, Washington.